Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါတော်ရရှင်များရှင် VOA American တန်မြန်မာပိုင်းအစီအစဉ်ရဲ့2015ခုနှစ်ဇူလိုင်လ29ရက်ပုတ်ထူးနေ့မနက်အတန်လွင့်အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းဒိုမီတာ3040-49တို့ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်ကျွန်မနန်းလပိုင်ပါအခုမနက်ပတ်အစီအစဉ်တွေကိုအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးမှာပါရှင်
မင်္ဂလာနံနက်ခင်းပါခင်ဗျာကျွန်တော်ဆက်မိုးပြီပါအခုနှစ်ဖက်နိုင်ငံတကာသတင်းတွေကိုမတ်အင်ဂျင်နဲ့အတူတင်ပြပေးမှာဖြစ်ပါတယ်ထူးခြားတဲ့သတင်းတွေကတော့အမေရိကန်သမ္မတဘရက်ဥပါမဟာအာဖရိကတိုက်ရဲ့ဖွံ့ဖြိုးတိုးတက်မှုအပေါ်ချီးကျူးလိုက်ပြီးတော့အာဖရိကကတိုက်အလေပတ်ခီးစဉ်ကိုအင်ကာနီမှာဆုံးသတ်လိုက်ပါတယ်ခတ်တပုံတွေကိုခြေမုံမုံ၄ချောင်းတက်ခဲမှုအစ်စ်ကိုအင်ကာနီမှာစတင်လိုက်တယ်ဆိုပြီးတော့တူရကီစစ်တပ်ကပြောပါတယ်နိုင်ငံတကာရဲ့ပါဝင်ဆုံးဖြတ်ထားတဲ့ရရှိထားတဲ့အီရန်နိုင်ငံရဲ့သဘောတူညီချက်ကိုအမေရိကန်ပြည်ထောင်စုကပယ်ချခဲ့မယ်ဆိုရင်နျူကလ িয়ার လက်နက်ပြုလုပ်ဖို့ကြိုးပမ်းနေမှုကိုဟန်တားနိုင်မှာမဟုတ်တော့ဘူးဆိုပြီးတော့အမေရိကန်နိုင်ငံသားရေးဝန်ကြီးကပြောဆိုလိုက်ပါတယ်ဒီလိုသတင်းနဲ့တူတခြားထူးခြားတဲ့နိုင်ငံတကာသတင်းတွေကြားမှာပါခင်ဗျာ
ကောင်းပါပြီရှင်ဒီမနက်ကင်တော်ရရှင်တွေကိုတင်ဆက်ပေးမယ့်သတင်းလာတွေထဲမှာတော့စကိုင်းတိုင်းမှာရေဘေးသင့်ဒုက္ခသည်တွေအတွက်အရေးပေါ်အကူအညီတွေအပြင်ဘဝပြန်လည်ထူထောင်ရေးအတွက်အထောက်ပံ့တွေအမြန်လိုအပ်နေပါတယ်ရှင်
အကြီးကလူအနေနဲ့သူတို့ရဲ့ဘဝပြန်လဲထူထောင်မှုတို့ကျွန်တော်တို့ငွေကြေးထောက်ပံ့မှုအကြီးကပဲသူတို့မှကျွန်တော်တို့အခုကျွန်တော်လမ်းတစ်ကျောင်းမှာလဲကျွန်တော်
ကုညီကယ်ဆယ်ရေးတွေမှာပါဝင်နေသူတူပြောပြသွားတာပါအဲဒီနောက်မှာတော့2015အထွေထွေရွေးကောက်ပွဲအတွက်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီကနေကိုစားပြုမဲ့ကိုစလဲလောင်းအမီစီယင်းနဲ့ဝင်းပြိုင်မဲ့မဲဆန္ဒနယ်စီယင်းကိုဒီကနေ့မှစတင်ကြေညာတော့မဲ့တဲ့ဂျာအပြင်တွေးလုံတုတ်ွယ်ယောဂကိုလျှော့ချနိုင်ဖို့အတွက်ဆရာဝန်တွေကရန်ကုန်မြို့မှာလူထုပညာပေးဟောပြောပွဲတွေလုပ်နေတဲ့တဲ့စားရတွေအစရာပေါ်ရှိပါတယ်အခုတော့အရင်ဆုံးထိတ်တန့်ရောက်သတင်းတွေကိုဦးဆက်မိုးဝေနဲ့မအင်ဂျင်နိုင်တို့ကကြေညာပေးကြမှာပါရှင
်အမေရိကန်သမ္မတဘရက်ဥပါမဟာအာဖရိကတိုက်ရဲ့ဖွံ့ဖြိုးတိုးတက်လာမှုပေါ်ချီးကျူးကြောင်းမင်ကွန်းပြောဆိုခဲ့ပြီးတဲ့နောက်သူ့ရဲ့အာဖရိကတိုက်အလေပတ်ခီးစဉ်ကိုအင်္ဂါနေ့မှာအဆုံးသတ်လိုက်ပါတယ်ဒါပေမဲ့အားလုံးမှာဒီမိုကရေစီရှိဖို့နဲ့တိုးတက်ဖွံ့ဖြိုးမှုရှိနေမှသာတိုးတက်မှုကိုဆက်ပြီးတော့ထိန်းသိမ်းထားနိုင်မှာဖြစ်တယ်လို့လည်းသတိပေးလိုက်ပါတယ်မစ္စတာအိုဘားမားဟာအီသီယိုးပီးယားနိုင်ငံမှာတည်ရှိတဲ့အာဖရိကသမ္မတဌာနချုပ်တာဝင်အာဖရိကသမ္မတဌာနချုပ်ကိုတာဝင်ထမ်းဆောင်စေအမေရိကန်သမ္မတတဦးအနေနဲ့ပထမဆုံးတွားရောက်ပြီးတော့လဲပတ်ခဲ့ပြီးတော့အခုဆိုရင်ဝါရှင်တန် DC မြို့တော်ကိုပြန်လည်ပြီးတော့ထွက်ခွာလာနေပြီဖြစ်ပါတယ်ခင်ဗျားတို့ရဲ့ရှေ့မှာရက်နေတဲ့ကျွန်တော်ဟာအာဖရိကတိုက်သားတဦးရဲ့တားတယောက်ဖြစ်တယ်လို့အမေရိကန်နိုင်ငံသားတဦးဖြစ်တဲ့အတွက်ဂုဏ်ယူပါတယ်လို့အာဖရိကနိုင်ငံရဲ့ခေါင်းဆောင်တွေကိုသမ္မတဥပမာကပြောဆိုခဲ့ပါတယ်။အာဖရိကတိုက်မှာ HIV AIDS ရောဂါကူးစက်ပြန့်ပွားမှုနှုန်းလျှော့ချနိုင်ခဲ့တာနဲ့တန်းနဲ့ချီတဲ့အာဖရိကတိုက်သားတွေဆင်းရဲမွေးတေမှုကနေလွတ်မြောက်လာနိုင်ခဲ့တဲ့အပေါ်သမ္မတဥပမာကချီးကျူးစကားပြောဆိုခဲ့တယ်လို့ဒီလိုအောင်မြင်မှုတွေရဖို့အတွက်အမေရိကန်ပြည်ထောင်စုကပါဝင်ဆောင်ရွက်ပေးခဲ့တာကိုလည်းအတိအမှတ်ပြုပြောဆိုခဲ့ပါတယ်ခင်ဗျာ။
ကတ်တဲ့ပုံတွေကိုချိန်မုံမို့လေးချောင်းတိုက်ခိုက်မှုအစ်စ်ကိုအင်္ဂါနေ့ကစတင်လိုက်ပြီလို့တူရကီစစ်တပ်ကပြောပါရယ်တရားမဝင်ကြေညာထားတဲ့ PKK ကတ်အလုသမားပါတီတွေရဲ့ကတ်အလုသမားပါတီရဲ့တူရကီအရှေ့တောင်ပိုင်းမှာရှိတဲ့စခန်းတွေကို F-16 jet တိုက်လေနှစ်ဆင်းကနေတိုက်ခိုက်ခဲ့ပါရယ်တူရကီနယ်မြေထဲကအကြမ်းဖက်သမားတွေလို့ခေါ်သူတွေကိုအန်ကာရာရဲ့တုံ့ပြန်ချေမှုမှုအတွက်နေတိုးမဟာမိတ်အဖွဲ့ကထောက်ခံတယ်လို့ကြေညာပြီးနိုင်ယူပေါင်းအကြမ်းမှာအခုလိုတူရကီစစ်တပ်ကလေကြောင်းကနေတိုက်ခိုက်လိုက်တာဖြစ်ပါတယ် PKK စခန်းတွေကိုတောက်ကြနေကစတင်တိုက်ခိုက်ခဲ့တဲ့တစ်ချိန်တည်းမှာပဲစီးရီးယားနိုင်ငံက IS Islamic ဆွန်းရောက်အဖွဲ့တွေရဲ့စခန်းတွေကိုတူရကီဘက်ကတိုက်ခိုက်ခဲ့ပြီးနောက်ထပ်စစ်စင်ရေးအသစ်တွေရှိမရှိကိုတော့အတိအကျမသိရသေးပါဘူးရှင
်။နိုင်ငံတကာရဲ့ပါဝင်ဆုံးဖြတ်ချက်နဲ့ရရှိထားတဲ့အီရန်နိုင်ငံနဲ့သဘောတူညီချက်ကိုအမေရိကန်ပြည်ထောင်စုဘက်ကပယ်ချခဲ့မယ်ဆိုရင်အီရန်ရဲ့နျူကလ িয়ার လက်နက်ပြုလုပ်ဖို့ကြိုးပမ်းနေမှုကိုဟန်တားထိန်းချုပ်နိုင်တော့မှာမဟုတ်ဘူးလို့တန်တရားဖြစ်နေကြတဲ့ဥပဒေပြုလွှတ်တော်အမတ်တွေကိုအမေရိကန်နိုင်ငံသားရဲ့ဝန်ကြီးဂျွန်ကယ်ရီကပြောဆိုလိုက်ပါတယ်။ဒါဟာအလွန်ကောင်းတဲ့သဘောတူညီမှုဖြစ်ပါတယ်အမေရိကန်နိုင်ငံအတွက်ကောအမေရိကန်ရဲ့မဟာမိတ်တွေမိတ်ဆွေနိုင်ငံတွေအတွက်ပါကောင်းမွန်စေတဲ့သဘောတူညီချက်ဖြစ်ပါတယ်လို့အောက်လွှတ်တော်နိုင်ငံသားကြီးရာကော်မတီကိုဝန်ကြီးကယ်ရီကပြောကြားလိုက်ပါတယ်အမေရိကန်ပြည်ထောင်စုဗြိတိန်ပြင်သစ်ရုရှားတရုတ်ဂျာမနီစတဲ့နိုင်ငံတွေနဲ့အီရန်နိုင်ငံတို့ကြားလက်ပေါင်းများစွာဆွေးနွေးညှိနှိုင်းခဲ့ပြီးတော့ရရှိခဲ့တဲ့သဘောတူညီမှုပေါ်အမေရိကန်လွှတ်တော်ကနေရက်ပေါင်း60ကြာပြန်လည်တုံ့တက်နေကြတာဖြစ်ပါတယ်Republican Party ဝင်တွေကြီးစိုးထားတဲ့ Congress လွှတ်တော်အနေနဲ့သဘောတူညီမှုကိုအတည်ပြုပေးဖို့အတွက်ဝန်ကြီး John Kerry ကတိုက်တွန်းလိုက်ပြီးတော့တကယ်လို့သဘောတူညီထားမှုကိုပယ်ချခဲ့မယ်ဆိုရင်အီရန်နိုင်ငံရဲ့ Nuclear အစီအစဉ်ထိန်းချုပ်နိုင်မယ့်အခွင့်အလမ်းတွေလက်လွတ်ဆုံးရှုံးသွားလိမ့်မယ်လို့လည်းသတိပေးပြောဆိုလိုက်ပါတယ်ခင်ဗျာ
IS တွေကိုလိုလားထောက်ပံ့သူတအူးကို Florida ပြည်နယ်ကမ်းခြေတစ်ခုမှာဘုံကိုမြေမြုပ်ပြီးအဝေးဒိန်းကရိယာနဲ့ဖောက်ခွဲဖို့စ조사စီစဉ်သူတအူးဖြစ် American အစိုးရရှေ့နေတွေကတရားစွဲလိုက်ပါတယ် Harlem SURZ လို့ခေါ်တဲ့သူ့ကိုလူတွေကိုအစုလိုက်အပြုံလိုက်တေစေတဲ့လက်နက်ကိုအသုံးပြုဖို့စ조사ရဲဆိုတဲ့အမှုနဲ့ဆွဲဆိုထားကြောင်း American တရားရေးဌာနကပြောပါတယ်တစ်ချိန်တည်းမှာပဲ Israel တရှုဖြစ်ဝန်ခံခဲ့တဲ့ Jonathan Pollard ကိုနှစ်ပေါင်း30အကျဉ်းချခဲ့ပြီးတဲ့နောက်နိုဝင်ဘာလမှာပြန်လွတ်ပေးဖို့ American အစိုးရအရာရှိတွေကဆုံးဖြတ်လိုက်ကြောင်းသူ့ရဲ့ရှေ့နေတွေကအင်္ဂါနေ့ကပြောပါတယ်ပိုလတ်ဟာအသက်60နှစ်အရွယ်ရှိနေပြီးအရင်ကရေတက်ကြွန့်ကျင်သူအရက်ဖက်အဖြစ်တာဝန်ထမ်းဆောင်ခဲ့ပြီးတဲ့နောက်သူ့ကို1985ခုနှစ်နိုဝင်ဘာလမှာ Israel The Show ဖြစ်လုပ်မှုနဲ့ဖမ်းဆီးထောင်ချခဲ့တာဖြစ်ပါတယ်ရှင
်။ UAV ကတည်းကမနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနိုင်ယူဝတ်မှာလိုင်းလက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် View America တန်ကဗုဒ္ဓဦးနေနခင်နိုင်ငံတကာသတင်းတွေဆက်လက်ကြေညာနေပါတယ်။စကိုင်းတိုင်းနဲ့မြန်မာနိုင်ငံတဝမ်းမှာလက်တလောရေးကြီးမှုကြောင့်အသက်အိုးအိမ်စီးစင်နေဆုံးရှုံးခဲ့ရတဲ့သတင်းတွေထွက်ပေါ်လာတဲ့ပတ်သက်ပြီးတော့ဝန်ထဲစိတ်တိခိုက်မှုဖြစ်ရပါကြောင်းရန်ကုန်မြို့အမေရိကန်တန်ရုံကနေပြီးတော့ကြေညာချက်ထုတ်ပြန်ခဲ့ပါတယ်။တဘာဝကပ်ဘေးတန်ခံရသူတွေရဲ့မိသားစုဝင်တွေနဲ့ညီတူကျွန်တော်တို့တန်ရုံကနေပြီးတော့ထပ်တူထပ်မြဝန်ထဲကြောင်းဆိုပြီးတော့ကြေညာချက်မှာရေးသားထားပါတယ်။မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်ရုံကလည်းအခြေအနေရရကိုဆက်လက်ပြီးတော့အနီးကပ်စောင့်ကြည့်နေမှာဖြစ်တယ်လို့ဘေးဒဏ်ကြုံတွေ့နေရတဲ့ဒေသတွေမှာပျက်စီးမှုပမာဏကိုခမန်းတွက်ချက်ရနဲ့အရေးပေါ်လူအချက်တွေကိုဖြည့်ဆည်းပေးဖို့အထောက်ပံ့နေပေးဖို့တာလူမှုရေးအသင်းအဖွဲ့တွေဘေးဒဏ်တည်နေတဲ့နေရာတွေကိုအလျင်မြန်ဝင်ရောက်ခွင့်တွေကိုဦးစားပေးပြီးတော့ဆောင်ရွက်ပေးဖို့တိုက်တွန်းလိုတဲ့အကြောင်းကြေညာချက်မှာရေးသားထားပါတယ်။ပြီးခဲ့တဲ့ရက်ပိုင်းတွင်မိုးကြီးရေချမ်းမှုတွေနိုင်ငံအနှံ့မှာကြုံခဲ့ရပြီးတော့ရှမ်းပြည်နယ်မြောက်ပိုင်းတီဘောမြို့မှာတော့အနည်းဆုံးလူ9ယောက်သေဆုံးခဲ့ရတယ်လို့အစိုးရပိုင်းသတင်းစာတွေမှာဖော်ပြပါတယ်။ကုလသမဂ္ဂကတော့မိုးတီထံပြီးတော့ရေကြီးမှုတွေကြောင့်လူကုန်းတေဆုံးပြီးတော့နိုင်ငံအနှံ့မှာလူပေါင်း9000ရေဘေးဒဏ်ခံရတယ်ဆိုပြီးတော့ပြီးခဲ့တဲ့သတင်းပတ်ထဲမှာထုတ်ပြန်ခဲ့ပါတယ်။ဒီရက်ပိုင်းအတွင်းကချင်ပြည်နယ်မိုးကောင်းနမ်တီဖက်ကန်စကိုင်းတိုင်းကမ်ဘလူကောလင်းကျွန်းလှအင်းတော်မော်လူကနီစတဲ့ဒေသတွေနဲ့မန္တလေးတိုင်းအတွင်းကဆင့်ကူမိုးကုတ်ရှမ်းပြည်နယ်တီဘောစတဲ့အရက်တွေမှာမိုးကြီးရေချမ်းတာတွေဖြစ်ခဲ့ပါတယ်။အခုသတင်းပတ်အတွင်းမှာဆက်လက်ပြီးတော့မိုးကြီးနိုင်တဲ့အတွက်ကြောင့်မြေပြိုမှုတွေရုတ်တရက်ရေကြီးမှုတွေကြုံနိုင်တယ်လို့လည်းမိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကနေတရင်ထုတ်ပြန်ထားပါတယ်ခင်ဗျာ
ရုရှားနိုင်ငံမှာအငင်းပွားစရာဖြစ်နေတဲ့ဥပဒေအသစ်ပြဋ္ဌာန်းချက်အရအမေရိကန်ပြည်ထောင်စုဝါရှင်တန် DC အခြေစိုက် NED ခေါ် National Endowment for Democracy အဖွဲ့ကိုမလိုလားအပ်တဲ့အဖွဲ့ဖြစ်ရုရှားအစိုးရရှေ့နေတွေကအင်္ဂါနေ့ကသတ်မှတ်လိုက်ပါတယ်ဒါဟာပြည်ပအခြေစိုက်အစိုးရမဟုတ်တဲ့ NGO အဖွဲ့အစည်းတွေထဲမှာပထမဆုံးအချိန် NED အဖွဲ့အစည်းကိုရုရှားကပိတ်ပင်လိုက်တာပါAmerican Congress လွှတ်တော်ကနေတိုက်ရိုက်ငွေကြေးထောက်ပံ့မှုကိုရနေတဲ့ NED အဖွဲ့ဟာမြန်မာနိုင်ငံအပါအဝင်နိုင်ငံတကာမှာဒီမိုကရေစီရေးလှုပ်ရှားမှုတွေကိုအကူအညီပေးနေတာပါ။ရုရှားအစိုးရရှေ့နေချုပ်ရုံးရဲ့အင်တာနက် website ပေါ်ကကြေညာချက်မှာတော့ NED အဖွဲ့ဟာရုရှားနိုင်ငံရဲ့ရွေးကောက်ပွဲရလဒ်ကိုတရားမဝင်ဖြစ်အောင်အစိုးရဆုံးဖြတ်ချက်တွေကိုလွှမ်းမိုးအောင်နဲ့ရုရှားရဲ့စစ်တပ်ရဲ့ဆောင်ရွက်မှုတွေကိုတိုက်ခါချအောင်စတာတွေကိုလုံဆောင်ဖို့ရုရှားစီးပွားရေးလုပ်ငန်းအဖွဲ့တွေကုန်သွယ်မှုနဲ့မသက်ဆိုင်တဲ့အဖွဲ့အစည်းတွေကိုအသုံးပြုခဲ့တယ်လို့ဆွဆွဲဖော်ပြထားပါတယ်။ NED အဖွဲ့ကို1983ခုနှစ်မှာစတင်တည်ထောင်ခဲ့ပြီးနိုင်ငံပေါင်း90ကျော်မှာဒီမိုကရေစီရေးအတွက်လှုပ်ရှားနေတဲ့ NGO အဖွဲ့တွေကိုအကူအညီပေးဖို့တစ်နှစ်ကိုစီမံကိန်းပေါင်း1000ကျော်ချမှတ်ဆောင်ရွက်နေတာပါ။ရုရှားနိုင်ငံမှာနှစ်ပေါင်းများစွာကတည်းကရက်တီလှုပ်ရှားနေတဲ့လူအခွင့်အရေးအဖွဲ့ဖြစ်တဲ့ Moscow Helens Helsinki အဖွဲ့အပါအဝင်လူထုအခြေပြုအဖွဲ့တွေကို NED ကငွေကြေးထောက်ပံ့နေတာဖြစ်ပါတယ်။အခုလိုရုရှားနိုင်ငံမှာပြဋ္ဌာန်းလိုက်တဲ့မလိုလားအပ်တဲ့အဖွဲ့အစည်းတွေနဲ့ပတ်သက်တဲ့ဥပဒေအသစ်ဟာရုရှားနိုင်ငံသားတွေရဲ့လွတ်လပ်ခွင့်တွေကိုကန့်သတ်ဖို့နောက်ဆုံးထုတ်ပြန်လိုက်တဲ့တင်းကျပ်တဲ့ဥပဒေတွေထဲကတစ်ခုဖြစ်တယ်လို့ NED ကအင်္ဂါနေ့ကပြန်ပြီးတုံ့ပြန်လိုက်ပါတယ်ရှင်။
မြောက်ကိုရီးယားနိုင်ငံရဲ့နျူကလ িয়ার လက်နက်အစီအစဉ်ကိစ္စနဲ့ပတ်သက်ပြီးတော့ဆွေးနွေးပြောဆိုစရာအကြောင်းမရှိတဲ့အကြောင်းမြောက်ကိုရီးယားရဲ့ နေထားဟာအီရန်နိုင်ငံနဲ့လုံးဝခြားနားတယ်ဆိုပြီးတော့မြောက်ကိုရီးယားထိပ်တန်းတန်တမန်တယောက်ကပြောဆိုလိုက်ပါတယ်။မြောက်ကိုရီးယားနိုင်ငံရဲ့နျူကလ িয়ার လက်နက်အစီအစဉ်ကိုဆွန့်လွတ်ဖို့တစ်ဖက်သက်ရပ်ဆိုင်းပေးဖို့စတာလေးနဲ့ပတ်သက်ပြီးတော့ပြောဆိုဆွေးနွေးဖို့လုံးဝစိတ်ဝင်စားဘူးလို့တရုတ်နိုင်ငံဆိုင်ရာမြောက်ကိုရီးယားတန်မကြီးဂျီဂျဲရောင်ကအင်္ဂါနေ့မှာပြောဆိုလိုက်တာပါ။မြောက်ကိုရီးယားနဲ့အီရန်နိုင်ငံရဲ့အခြေအနေဟာလုံးဝကွာခြားပါတယ်။ကျွန်တော်တို့ဟာနျူကလ িয়ার လက်နက်ပိုင်ဆိုင်ထားတဲ့နိုင်ငံဖြစ်ပါတယ်အမေရိကန်မဟုတ်ပဲလက်တွေပိုင်ဆိုင်ထားပြီးတဲ့နိုင်ငံဖြစ်တဲ့ဆိုပြီးတော့ဘေကျင်းမြို့မှာရှိတဲ့မြောက်ကိုရီးယားတိုင်ယုံမှာပြုတ်လို့တဲ့သတင်းစာစီးလင်းဘက်မှာတန်မတ်ကြီးကပြောဆိုလိုက်ကြပါအမေရိကန်ထိပ်တန်းတန်တမန်တယောက်ဖြစ်တဲ့စစ်ဒနီစီလာဟာနျူကလ িয়ার အရေးနဲ့ပတ်သက်ပြီးတော့မြောက်ကိုရီးယားနဲ့6နိုင်ငံပါဝင်တဲ့ဆွေးနွေးမှုပြန်ဆနိုင်မှုတံပြင်ဆွေးနွေးရအောင်တရုတ်နိုင်ငံကိုရောက်ရှိလာချိန်မှာအခုလိုပြောဆိုလိုက်တာလည်းဖြစ်ပါတယ်မြန်မာလက်ရွေးစင် U16 အသင်းနဲ့2015ခုနှစ်အာဆီယံ U16 Championship ပြိုင်ပွဲဇူလိုင်လ28ရက်နေ့ကကမ္ဘောဒီးယားနိုင်ငံမှာကျင်းပရမှာစင်ကာပူ U16 အသင်းကိုမြန်မာအသင်းက3ဂိုးတကိုးနဲ့အနိုင်ရရှိသွားပါတယ်ခင်ဗျာ
နောက်ဆုံးရသတင်းတွေကိုဦးဆံမိုးဝေနဲ့မှအင်ဂျင်နိုင်တို့ကကြေညာသွားတာပါအခုတော့သတင်းလွှာတွေကိုနားဆင်အောင်ပါရှင်။ပထမဦးဆုံးအနေနဲ့တော့မြန်မာနိုင်ငံတဝမ်းရေကြီးနေတာကြောင့်အကူအညီကယ်ဆယ်ရေးတွေအမြန်လိုအပ်နေတဲ့သတင်းကိုနားဆင်ရမှာပါ။စကိုင်းတိုင်းရေဘေးတင်ဒုက္ခသည်တွေအတွက်အရေးပေါ်အကူအညီတွေအပြင်ဘဝပြန်လည်ထူထောင်ရေးအတွက်အထောက်ပံ့တွေအမြန်လိုအပ်ကြောင်းလူမှုကူညီကယ်ဆယ်ရေးအဖွဲ့တွေကပြောပါတယ်။ရေဘေးတင်ခံနေရတဲ့ဒေသတွေမှာလမ်းပန်းဆက်သွယ်ရေးတွေအခက်အခဲဖြစ်တာကြောင့်အကူအညီတွေဟာရောက်တင်တလောက်မရောက်ဘဲဖြစ်နေတယ်လို့လည်းကူညီရေးအဖွဲ့တွေက VOA ကိုပြောပါတယ်ဆက်သွယ်မေးမြန်းထားတဲ့မအင်ဂျင်နိုင်ကအပြည့်အစုံကိုပြောပြမှာပါရှင
်ပြီးခဲ့တဲ့သတင်းပတ်တွေအတွင်းစကိုင်းတိုင်းအထက်ပိုင်းမှာမိုးအကြီးကျယ်ရွာသွန်းမှုကြောင့်ကောလင်းကန့်ဘလူးကျွန်းလှစတဲ့မြို့နယ်တဝိုက်ဆယ်မြောင်းရေကတာတချို့ကျိုးပေါက်ခဲ့ပြီးဒေသခံပြည်သူတောင်းနဲ့ချီရေဘေးသင့်ဒုက္ခရောက်နေကြပါတယ်ဒီရေဘေးသင့်ပြည်သူတွေအတွက်ကူညီကယ်ဆယ်ရေးလုပ်ငန်းတွေကိုမန္တလေးရန်ကုန်အပါအဝင်မြန်မာနိုင်ငံအနှံ့အပြားကစေတနာဝန်ထမ်းလူမှုအဖွဲ့အစည်းတွေတွားရောက်ထောက်ပံ့ပေးနေရမှာလမ်းဘက်ဆက်သွယ်ရေးအခက်အခဲတွေရင်ဆိုင်ခဲ့ရပြီးအကူအညီတွေဟာရောက်တင်တဲ့လောက်မရောက်ဘဲဖြစ်နေတယ်လို့ကောလင်းမြို့နယ်ကရေဘေးသင့်ပြည်သူတွေကိုတွားရောက်အကူအညီပေးခဲ့တဲ့88မျိုးဆက်ပွင့်လင်းလူအဖွဲ့အစည်းကမမီမီက VOE ကိုပြောပါတယ
်မနေ့ပိုင်းကိုသွားတဲ့ခါကျ74နဲ့ကျတော့သွားလို့မရဘူးသူက74ကျတော့ဒီကားစားရရသွားမှာပေါ့ဒီစီးလေးကျန်နေတော့သူကဝယ်ရည်လေးရှိတယ်သွားလို့မရတော့ကားနဲ့သွားတယ်ပေါ့ကားနဲ့သွားတော့လေရေကားနဲ့သွားလို့မရဘူးဟိုသူဘာပြီးမှသူအုတ်သေးတော့ဆေးကားကြီးနေလေအဲ့ကားကြီးနဲ့သွားတယ်သွားပြီမယ်အဲ့လိုလမ်းမှာတကားကြီးဟိုကစားတိုးနေခါကျတော့တနေရာရောက်ရင်အဲ့ဒီစကားတိုးတဲ့နေရာရောက်တဲ့ခါကျတော့ရပြီတော့ဟိုစကားဟိုကားကူးလို့မရဘူးလူတော့လူဆက်တော့သူတို့ပါသူအဲရမ်းမြက်ကလည်းပေါင်းပြီးထိုးလိုက်တော့လူရဲသွားလို့ရတယ်အဲလူသွားလို့ရတဲ့စကားပေါ်မှာဒီကကားကြီးကပစ္စည်းတွေကိုဒါဟိုဘက်ကားကြီးပြန်တဲ့ပြီးတော့လူချင်းအဲ့လိုလူမပြောတဲ့ပြန်ပြီးတော့မှအဲ့မှာတစ်ဆင့်
အလားတူအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ဘဟုအပါအဝင်စကိုင်းနဲ့မန္တလေးတိုင်းကလူငယ်တွေကလည်းစကိုင်းတိုင်းရေဘေးသင့်ပြည်သူတွေကိုတွားရောက်အကူအညီပေးရမှာကြုံတွေ့ရတဲ့အခက်အခဲတွေကိုစကိုင်းတိုင်းလူငယ်အဖွဲ့ဝင်ကိုပြည့်ဖြိုးမောင်ကအခုလိုပြောပြပါတယ်
။ဟိုကျွန်တော်တို့ရောက်တာလေဟိုအတွင်းတိုင်းတာကြီးဒီကျွန်တော်တို့တွားလို့မရဘူးကျွန်တော်တို့တွားတော့ကျွန်တော်ကားလေးတောင်မှဆက်မမောင်းနိုင်ဘူးလေ။ရစ်တွားရတယ်ရှိတယ်အလန်းတွေဆင်းလျှောက်ပြီးတော့အဲလူရတဲ့ပစ္စည်းကြီးပြီးတော့ကျော်တရားပုံရောက်တယ်အဲ့မိုင်းနဲ့အော်ခေါ်ပြီးတော့အဲ့ဟိုဟာဗောဒီဒုက္ခတွေကိုလမ်းခေါ်ပြီးတော့ပဲအထုပ်လေးကိုကျွန်တော်လှူပေးရတယ်လားဆရာကဒုက္ခလို့တင်းနေချင်သူတို့ကပဲအဲ့ calling ဘဝိုက်တာထဲမှာသူစကန်တစ်ခုကိုချပြီးတော့ PC ကိုခွဲချမ်းတယ်ပေါ့ဒီနေ့ဒီနေ့ကိုခွဲချမ်းပြီးတော့ဟိုးအတွင်းပိုင်းတွေတက်မှာတော်တော်ဒုက္ခရောက်နေတယ်ဟိုရွာလေးရှိတယ်လုံးဝသူတို့ကလာလည်းမလာနိုင်လို့အဲ့တော့အဲ့ကလေးကိုတွားပြီးတော့သူတို့ကဆက်လေးတိုင်းနဲ့တွားပြီးအဲ့လိုတွားလို့ရတယ်
လက်ရှိရေဘေးသင့်ဒုက္ခသည်တွေအနေနဲ့သူတို့ရဲ့လေယာဉ်ကြီးစားဝတ်နေရေးလုပ်ငန်းတွေဆုံးရှုံးခဲ့ရတာကြောင့်ဘဝပြန်လည်ထူထောင်ရေးအစီအစဉ်တွေဆောင်ရွက်ပေးဖို့အမြန်ဆုံးလိုအပ်နေတယ်လို့ကောလင်းဒေတာဘက်မှတွားရောက်အကူအညီပေးခဲ့တဲ့တဘာဝဘေးစာနာကူညီရေးအဖွဲ့ရဲ့အလုပ်အမှုဆောင်ကိုရပြည့်က VOE ကိုပြောပါတယ
်။အကြီးကလိုအပ်နေတာသူတို့ရဲ့ဘဝပြန်လည်ထူထောင်မှုတွေကျွန်တော်တို့ငွေကြေးထောက်ပံ့မှုအကြီးကပဲသူတို့မှကျွန်တော်တို့အခုကျွန်တော်လမ်းတစ်ကျောင်းမှလည်းကျွန်တော်တွေ့ရတဲ့အဖွဲ့တွေဆိုတော့များများရှိရလိမ့်။အဖွဲ့တွေတော့များများမှလည်းသူတို့တွားလာတာကျွန်တော်တို့ပြောလာတာကစံစီစားတာ60ကျောင်းအဝေးအစားပေါ့လေအဲ့ဒါကိုပြောလာတယ်ကျွန်တော်တို့ကလည်းအဝေးအစားရင်ရေတန့်ရေတန့်ကြီးရယ်ပေါင်းတဲ့ကျွန်တော်60ကျောင်းတူပြီးရေကျွန်တော်ငွေသား
ကျွန်တော်ကွန်ယူခဲ့တယ်လေ
။အဲ့တော့ဟိုအစိုးရပိုင်းပေါ့တကယ်တာဝန်ရှိတဲ့အစိုးရအာဏာပိုင်းတွေဒီတက်ဆိုင်ရာတိုင်းဒေသကြီးအစိုးရတွေဘာတွေရဲ့လှုပ်ဆောင်ချက်တွေရောဘယ်လိုတွေ့ရလဲရှင
်။အစိုးရရဲ့ဟိုထောက်ပံ့မှုကတော့တော်တော်လေးကြီးကြီးကောင်းနေကြ။အဲဘာလို့လဲဆိုတော့ကျွန်တော်တို့ဒီဒီနေ့စွမ်းတူတဲ့ဇာမန်ကသူတို့အစိုးရကထောက်ပံ့နေတာကတန်လေတရားလုံးမှာငားရတယ်ပြီးတော့ဝေးကြည့်ဦးစမဘူးဒီ66မှန်ချော့ကျက်အဲ့လိုတွေကတကယ်သူကြီးရမှာမဟုတ်ဘူးကိုကျင်းကတော့မလိုအပ်ဘူးလေအဲ့လိုတွေကသူတို့ဖဲ့ပြီးတော့ပြေးတယ်ပေါ့ဆံလည်းတရားလုံးမှာငားရတယ်ပြီးတော့ခမင်းတကယ်တမ်းပြောတရားလုံးခမင်းနမက်တမက်တောင်းလို့အကုန်လုံးအပြည့်ဝတော့စားလို့မရဘူးကျွန်တော်တို့နိုင်ငံတော်တို့ရတယ်သူအရေးပေါ်စီမံခန့်ခွဲတာလည်းတရားကိုအားနေတယ်နောက်ပြီးတော့ပြည်သူကုညီပံ့ပိုးမှုပါလေအခုကျွန်တော်တို့တွေ့နေရတဲ့ကျွန်တော်တို့ကုညီခဲ့တဲ့တောင်းဆိုအပေါ်မှာလည်းပြည်သူကုညီပံ့ပိုးမှုဆိုတာလည်းတရားကိုအားနေတယ်နောက်ပြီးတော့ဒီကိစ္စတွေဒီဒီဆယ်ရီလုပ်နေသူတွေအတိုင်းတော်သူတို့အနေနဲ့ကျွန်တော်တို့ပြည်သူတွေကိုချိုးတဲ့အကြောင်းစကားယူပါလိမ့်ပါလိမ့်တယ်။ဘာလို့လဲချိုးတဲ့အကြောင်းစကားနဲ့တခုရှိလိုက်လို့ရှိရင်ကျွန်တော်တို့ပြည်သူတွေနည်းနည်းဥစားရင်းနဲ့လွတ်ရနေရလို့နည်းနည်းလေးရှောင်လို့ရမယ
်။မန္တလေးတိုင်းဒေသကြီးအတွင်းမှာရှိတဲ့တပိတ်ချင်းစင်ကူမိုးကုံမြို့နယ်တွေမှာဆိုရင်မိုးတဲထန်မှုကြောင့်လူသေဆုံးမှု10ဦးကျော်ရှိပြီးဒဏ်ရာရသူတွေလည်းရှိတယ်လို့လူနေအိမ်ခြေနဲ့တံတားတချို့ပျက်စီးမှုတွေရှိခဲ့ပြီးလေယာဉ်ကြီးဧကပေါင်း90နီးပါးပျက်စီးဆုံးရှုံးခဲ့တယ်လို့အစိုးရကသတင်းထုတ်ပြန်ခဲ့ပါတယ်။အလားတူရခိုင်ပြည်နယ်ဘက်မှာလည်းမိုးအကြီးအကျယ်ရွာသွန်းမှုကြောင့်မြောက်ဦးမြို့အပါအဝင်ကြောက်တော်မင်းပြဘူးတီတောင်တို့ဘက်မှာလည်းရေကြီးနေပြီးအရေးပေါ်ကယ်ဆယ်ရေးလုပ်ငန်းတွေအပူတပြင်းလိုအပ်နေတယ်လို့ဒေသထုတ်သတင်းတွေမှာဖော်ပြထားပါတယ်ရှင
်။မအင်ဂျင်နိုင်ပြပြသွားတာပါ။အခုလောမြန်မာနိုင်ငံတဝမ်းမှာရေကြီးရာကြောင့်ကုင္ကြီးကယ်ဆယ်ရေးတွေအမြန်လိုအပ်နေတဲ့သတင်းဆောင်ပါအပြီးမှာတော့ရွေးကောက်ပွဲဆိုင်ရာသတင်းတပုတ်ကိုနားဆင်ကြည့်ရအောင်ပါရှင်။2015အထွေထွေရွေးကောက်ပွဲဝင်ရောက်ရှင်ပြိုင်ဖို့အတွက်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီကပါတီအတွက်ကူစားပြုမဲ့ကိုစလဲလောင်းအမီစီရင်နဲ့ဝင်ပြိုင်မဲ့မဲဆန္ဒနယ်စီရင်ကိုဒီကနေ့မှစတင်ကြေညာတော့မှာဖြစ်ပါတယ်။ဒါနဲ့ပတ်သက်လို့ VOA မြန်မာပိုင်းသတင်း6မှမေခါကသတင်းပေးပို့ထားပါတယ်ရှင်။
အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီ NLD ကပါတီအတွက်ကိုစားပြုမဲ့ကိုယ်စားလှယ်လောင်းအမည်စင်းရင်နဲ့ဝင်ပြိုင်မဲ့မဲဆန္ဒနယ်စည်းရင်းတွေကိုစတင်ကြေညာတော့မှာဖြစ်တယ်လို့ပါတီပြောရေးဆိုခွင့်ရှိသူဦးညံဝင်းကပြောပါတယ်။ထုတ်ပြန်မဲ့စည်းရင်းနဲ့ပတ်သက်ပြီးသူကခုလိုပြောဆိုလိုက်တာပါ။
အားလုံးအတွက်မဟုတ်ဘူးအစုပ်လိုက်လုပ်လိုက်ပြီးသမျှဘောမနေ့ကညနေပိုင်းကစပြီးကျွန်တော်ထုတ်ပေါ်မှာ။စည်းစည်းရေးဖွဲ့3ရောက်ရှိပါတယ်။နောက်ဆုံးစည်းရေးဖွဲ့တော့easy တစ်ခွက်လုံးပါပါတယ်အဲ့ဒါပါ
2015ထွေထွေရေကောက်ပွဲမှာပညာရှင်အချို့နဲ့တက်ကြွလှုပ်ရှားသူအချို့ဟာအမျိုးသားဒီမိုကရေစီကနေကိုယ်စားလှယ်လောင်းအနေနဲ့ဝင်ရောက်ရှင်ပြိုင်ဖို့လျှောက်ထားတာတွေရှိပါတယ်ဒီမှာပါတီကိုကိုယ်စားပြုတဲ့ပြည်နယ်တိုင်းမြို့နယ်ဆိုင်ရာကိုယ်စားလှယ်တွေကလည်းအရင်ကတည်းကပါတီမှာရှိနေတာကြောင့်ရေကောက်ပွဲမှာပါတီကိုကိုယ်စားပြုမဲ့ကိုယ်စားလှယ်အနေနဲ့ရွေးချယ်တဲ့အခါမှာနနာမှုတွေလည်းရှိနိုင်တယ်လို့ဗဟိုအလုံးမှုဆောင်ကော်မတီဝင်ဦးထွန်းထွန်းဟိန်ကပြောပါတယ်ပါတီကိုစားပြုမဲ့ကိုယ်စားလှယ်ရွေးချယ်မှုအပိုင်းနဲ့ပတ်သက်ပြီးသူကခုလိုပြောပါတယ
်အဲဒီကျွန်တော်တို့ကဒါနှစ်ပေါင်းများစွာရဲ့ဒီမှာဒါဆောင်ရွက်လာခဲ့တာဒီအခုပညာရှင်များဆိုတဲ့ခါကဒီအဲဒါဒီမျိုးကြီးပတ်ချုပ်တဲ့ကိုမှရောက်လာပြီးတော့ဝင်ရောက်ပြီးရွေးချယ်နေပြီဖြစ်ပါတယ်အဲ့တော့သူတို့သူဆောင်ခဲ့တယ်ပေါ့နော်ပါတီဝင်ဟောင်းတွေလို့ဆောင်ခဲ့တယ်လေးထားဖို့ဒီလိုတမ်းနေတဲ့ခပ်ပါဒီကျွန်တော်တို့အဖွဲ့ဝင်ဖွဲ့ချုပ်ဖွဲ့ဝင်တွေကမပါတော့ဘူးလားဆိုမဟုတ်ပါဘူးကျွန်တော်ဖွဲ့ချုပ်ဖွဲ့ဝင်တွေကပါမှာပါတချို့ရှင်လာရင်ငင်းရသူကျွန်တော်ပူဇော်ပြရမယ်ဆိုတာကိုပါတီဝင်တွေကလည်းပေါ်ပေါက်စီနေပါလေ
လာမယ့်ရွေးကောက်ပွဲမှာအမျိုးသားဒီမိုကရေစီကနေတိုင်းဒေသကြီးပြည်နယ်လွတ်တော်ကိုယ်စားလှယ်အနေနဲ့ဝင်ရောက်အရွေးခံဖို့လျှောက်လာတင်ထားတဲ့ဦးဝင်းချူကပါတီရဲ့ကိုယ်စားလှယ်ရွေးချယ်မှုနဲ့ပတ်သက်ပြီးအခုလိုပြောပါတယ
်အဲဒီချိန်ထဲမှာကျွန်တော်တတိပုဂ္ဂလအနေနဲ့နေနေတဲ့သူတဲ့အကြောင်းအရာကလည်းတကယ်တမ်းကကျွန်တော်လှုပ်ချင်တယ်လို့လှုပ်နေတဲ့ကျွန်တော်စိတ်ထဲမှာလှုပ်ဖို့လိုအပ်တယ်ထင်လို့လှုပ်နေတဲ့အလုပ်ကြီးအတွက်ပါတီတမဲကိုအသုံးမပြုချင်တာပါတီရဲ့ပုံရိပ်ကကျွန်တော်လှုပ်တဲ့အလုပ်ကြီးကြောင့်သုံးတရားထိခိုက်တယ်ဆိုတဲ့ထိခိုက်မျိုးမဖြစ်အောင်ကျွန်တော်သတိပုဂ္ဂလနာမည်နဲ့ပဲကျွန်တော်အလုပ်လုပ်နေတာဖြစ်တယ်အဲ့ဒီအတွက်ပါဒီကဘယ်လိုသဘောထားမလဲကျွန်တော်အဲ့ဒီခိတ်ကကျွန်တော်မသိလားထားပါဘူးအကြွေကြီးရွေးချယ်တဲ့ထဲမှာကျွန်တော်မပါဘူးဆိုရင်တခြားတနေရာမှာကျွန်တော်ကိုအသုံးပြုလိုအပ်လို့ဒီခိတ်ကမှာဖယ်ထားခဲ့တယ်လို့ပဲသဘောထားပါတယ်
လ Lashi ma, lame in a townsang are you cup wema. She said she nyan yan yin a puin lin lu pweziga uko goji a bowing council a chu a muta democracy a puechokani. When young a ye can boat shout tada relay she bari. Tibin, tetra lo sha to the nyan ye the ma a chugale, a muta democracy gani, net townsang are you cup wego, when young shimbian boat pinsin nidale she bari. Tidajang party ye gozele long jui che mu ne patabi nangan ye le la tong tatu a choka se win sa le shi bare.
Lumu ye, si boa ye, nangan ye ne, bada ye, ne be di di ma, lumu mure ye, yongji ya ri a lungu, tu yongji ya si zema, din se be ni bare. A person, sending your wife, is a ma, then said Bini Rava, song your Nazima.
Vioe about who named that bind the dinner go told in the barration. A cool rot, Dorashin and Nazima rot. Dwilan dog way yoga, binya be hop your puerry go, young go my low sound near Dreon Nazima ba. Muya dima, a pim yali she at Dwilan dog way yoga ha, didn't it in a town sang ama, bobby a pim yana in yellow, saving yashin rega don't that barry. Saving yare, daughter Lara, net mia di yoga, chip beat, they song yare, uye, no ha, ne la be me, chipa no ara do that ne seva. Dwilan dog way yoga, oh, short and I'm boot a jerk, see how regale, young go mute my loo to pinya, be hop your puerry lonely barry, be song or rock my eat dancing up your black tabarishin.
Aku, Natasanga, good in tego, chala da when I tama, Dwilan dog way yoga, goose that can add uyeha, the town chow town jo, she ne bido. Yen net Natasa legun and a shin le, Bobby Miani da duya de lo, Jama iwindi tana got topian tavare. Dwilan dog way yoga go, Yangon dine, Momjine, didn't I dine it. Eawdi dine, sade, Momyade di da rima, Nyazon pipe me. Aku so yen, chimine, tiba, bian boani de lo, Yamanang and see I want them behoye a dream mu, Mamaka doubta sewing up your body.
ครับคือว่าเราจังงมาเว้ยผิดเลยครับเนาะต่อไปเนาะตะกี้โลเปลี่ยนตัวได้อะคือส่วนเนาะเราตันตะเป็นตะไนงานลงมาไม่ผิดเนี่ยไม่ใช่ตลอดป่ะเว้ยตลอดดีมุมญาติดีตาเลยครับเนาะยังงไดโนอยาวิไดโนมุมปีเนรัวก็อเปญมาลงมาเว้ยตะเนไดไดเนาะเนาะနိုင်ငံအနှံ့ပြတ်ပွားနေတဲ့တွဲလွန်တော်ကွယ်ကူးဆက်ယောဂါပပျောက်တဲ့အထိရှော့ချနိုင်မှုအတွက်ကုသရေးနဲ့ကာကွယ်ရေးကိုတိုးချဲ့လောက်ကင်မှုလုံးနေပြီးတော့ချင်မကိုက်အော
တယ်သူချင်းအသိရှိပြီးတော့လိုက်ပါဆောင်ရွက်ရင်ဒါမရောကြစရာအကြောင်းမရှိဘူးဆိုတော့ဘယ်လိုဆောင်ရွက်ရမလဲဆိုတော့သူလွန်တူကွေဘာကြောင့်ဖြစ်လဲဆိုတော့ဓမ္မသိဖို့လိုတယ်သူလွန်တူကွေကချင်းကိုက်လို့ဖြစ်တာအဲ့ဒီချင်းက Aedes mosquito လို့ခေါ်တယ်အဲ့ဒီ Aedes ချင်းကသူလွန်တူကွေ virus ပိုးကိုသေဆောင်ပြီးတော့လူကိုကိုက်လိုက်တယ်ကိုက်လိုက်တဲ့ကြောင့်သူလွန်တူကွေရောဂါဖြစ်တယ်ဖြစ်ပြီးလို့ရှိရင်ခုနပြောတဲ့ anti ရရှိတဲ့အခြေအနေရောက်သွားနိုင်တာရှိတယ်ဒါကြောင့်မလို့အဲ့ဒါကိုမဖြစ်အောင်ဆိုရင်ဒီချင်းမရှိရင်မဖြစ်ဘူးပေါ့သူလွန်တူကွေပိုးသေဆောင်တဲ့ချင်းမရှိရင်မဖြစ်ဘူးပေါ့နောက်တစ်ခုကချင်းရှိတော့လေအဲ့ဒီချင်းအကိုက်မခံရရင်မဖြစ်ဘူးပေါ့အဲ့ဒီနှစ်ချက်ပဲ
ဒါအပြင်အထူးဂရုပြုရမယ့်အချက်တွေကိုလည်းသူကအခုလိုဆက်ပြောပါဗျာ
။နောက်တစ်ခုကချိန်ကြိုက်တဲ့အချိန်ပေါ့။ခုနပြောသလိုအာယုံတက်ပြီးတော့နှစ်နာရီတွင်းတို့နေမွေငယ်နှစ်နာရီတွင်းတို့ကအရန်အကိုက်များတဲ့အချိန်နဲ့အဲ့ဒီအချိန်မှာသူတို့တို့ပိုးပြန့်နိုင်တဲ့အချိန်ဖြစ်တဲ့ကြောင့်အဲ့ဒီအချိန်တွေမှာပိုးပြီးတော့အကိုက်မခံရအောင်သတိထားရမှာပေါ့။အဲ့လိုအကိုက်မခံရအောင်လည်းသတိထားမယ်။ချင်းမပွားအောင်လည်းလုပ်မယ်ဆိုရင်သူတို့တို့ဖြစ်ပွားမှုတော့ WHO ကရည်မှန်းထားတဲ့90ရာခိုင်နှုန်းရှော့ချနိုင်တာဖြစ်နိုင်ပါတယ်။သေဆုံးမှုတော့နောက်ထပ်25ရာလို့ရောကြအောင်ကလည်းမဖြစ်ဘူးဆိုရင်သေနှုန်းလည်းလျော့သွားမှာပေါ့နော်။ဆိုတော့ဒါဒီအကုန်လုံးကကျွန်တော်တို့ဆောင်ရမယ်လို့ကနေ
။နာမကျန်းဖြားနာတာရက်ရှည်ပြီးရေပြားပေါ်မှာအနီးဆက်ဒါမှမဟုတ်အနီးဖုပိတ်နေထွက်ချင်းပါဝင်ကော်ဖီရောင်အော့အန်ဂျင်တွေနဲ့နှုံးချီခြင်းစရာတွေကသွေးလွန်တုပ်ကွေးရောဂါလက္ခဏာတွေလည်းဖြစ်ပါတယ်။အချိန်မီမကူတာဘူးဆိုရင်ဒီရောဂါကြောင့်အသက်ဆုံးရှုံးနိုင်တဲ့အတွက်မြန်မာနိုင်ငံဆရာဝန်များအသင့်မဟုတ်ကဦးစီးပြီးတော့လူတို့ဟောပြောပွဲတွေပြုလုပ်နေပါတယ်အခုလိုပြုလုပ်ရတဲ့ရည်ရွယ်ချက်ကိုတော့
အခုလိုသတင်းစာမှာကြည့်လိုက်ဉာဏ်ဉာဏ်ကြီးပါပါပါပါမယ်လဲကျွန်တော်တို့ပို့ပို့အတိလေးပို့ကောင်းလေးပေါ့နော်အဲ့ဒါမှအဲ့လိုရည်ရွယ်ချက်နဲ့ကျွန်တော်လည်းလုပ်တာဖြစ်ပါတော့အဲ့တော့ပြည်သူလူထုဘက်ကလည်းပို့အတိလာတယ်ပို့ပြီးတော့ကာကွယ်မှုမအောင်ကုသမှုမအောင်ပို့ပြီးတော့ပါလာတဲ့အတွက်ပို့ပြီးတော့အကျိုးရှိပါတယ်နော်
ကျင်းနေတဲ့သူတွေကရဲ့လက္ခဏာတွေကိုပြည်သူလူကသိဖို့လိုရယ်ဥမာခလေးကအပူကြီးပြီးတော့တအားအာနေတယ်လို့နော်ဗိုက်တာအားနာတယ်လို့နော်နောက်သူ့ရဲ့လက္ခဏာရှိတယ်လို့ဒီလိုမျိုးဖြစ်တဲ့အစားတော့လုံးဝပြတ်သွားတယ်လို့ဒါတွေကအန္တရာယ်ရှိတဲ့လက္ခဏာတွေဒါတွေကိုသတိထားပြီးရင်ပြင်းထန်တဲ့သူယောဂအဆင့်ကြီးရောက်မသွားအောင်နော်အဲ့ဒီအချိန်ခါမှာကုသမှုကိုကြောင်းကြောင်းကောင်းကောင်းမှုကိုခံယူဖို့လိုတယ်လို့ပြောချင်ပါတယ်ကာကွယ်ရေးပိုင်းနေတဲ့တူးချင်းကအသိနဲ့ထိရောက်စွာကာကွယ်ကြပါလို့တိုက်တွန်းချင်ပါတယ်
ီဟောပြောပွဲမှာအဓိကရှင်းပြသွားတဲ့ပေါမောက်ခဒေါက်တာဆောင်းဝင်းနဲ့ဒေါက်တာဝင်းမြတ်အေးတို့ကပြောဆိုသွားခဲ့တာပါ။သွေးလွှတ်တော်ကွေးယောဂါဟာအသက်3နှစ်ကနေ15နှစ်ကြာအပြင်းထန်ဆုံးနဲ့အဖြစ်များဆုံးဆိုပေမဲ့လည်းဘယ်ရွယ်မဆိုဖြစ်ပွားနိုင်ပါတယ်။1965ခုနှစ်ကစပြီးမြန်မာနိုင်ငံမှာစတင်တွေ့ရှိခဲ့တဲ့သွေးလွန်တုတ်ကွေးယောဂါဟာအခုဆိုရင်တကမ္ဘာလုံးအတိုင်းအတာအနေနဲ့သိဆုံးမှုနှုန်းရော့ကျလာပေမဲ့လည်းကူးစက်ခံရသူနှုန်းကတော့တစ်နှစ်ထက်တစ်နှစ်ပိုပြီးတိုးလာနေပါတယ်။မြန်မာနိုင်ငံမှာ2009ခုနှစ်ကအများဆုံးဖြစ်ပွားခဲ့ပြီးတော့1994ခုနှစ်ကသိဆုံးမှုအများဆုံးဖြစ်ခဲ့တာလည်းဖြစ်ပါတယ်။သွေးလွန်တုတ်ကွေးယောဂါဟာနိုင်ငံပေါင်း128နိုင်ငံမှာဖြစ်ပွားနေတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကပြောဆိုထားပါတယ်ရှင်။
မအီတန်ဆန်ပြောပြသွားတာပါအခုလို့သွေးလွန်တုတ်ကွေးပညာပေးဟောပြောပွဲတွေလုပ်နေတဲ့တရင်ပြီးမှာပဲကွန်ဆာသုံးတာကြောင့်ဆိုကျိုးတွေရှိနိုင်တဲ့တရင်ဆောင်ပါတပုတ်ကိုနားဆင်ရမှာပါမြန်မာနိုင်ငံမှာအစဉ်ဆက်စားသုံးခဲ့တဲ့ကွန်ဟာဒီကနေ့အထိကြဲကြဲပြန့်ပြန့်စားသုံးနေတာပါတစ်ချိန်တည်းမှာပဲကွန်ဟာရောင်းအားကောင်းတာကြောင့်စားသုံးသူရောရောင်းချသူတွေအများအများရှိနေပါတယ်အဲ့ဒီအတွက်ကွန်ဆာသုံးချင်းရဲ့ဆိုကြိုးတွေကိုထောက်ပြသူတွေလည်းရှိနေပါတယ်။ AFP သတင်းဌာနကိုသတင်းဌာနကသတင်းပေးပို့ထားတာကိုကိုကောင်းထက်ကပြောပြမှာပါရှင်
။ကွန်ဆာရဲ့ယဉ်ကျေးမှုရာစုနဲ့ချီလာတဲ့တောင်အာရှနဲ့အရှေ့တောင်အာရှမှာရန်ကုန်မြို့ဟာဆိုရင်ကွန်တွေနဲ့အညီအောင်စောနေတဲ့လမ်းတွေကိုကြည့်လိုက်ရင်ဒီနေ့အထိကွန်ကိုကြဲကြဲပြက်ပြက်စားသုံးနေကြတာတွေ့ရပါလိမ့်မယ်။ကွန်ဒီဆွေရွက်ကြီးတခြားဆွေတွေနဲ့အတူကွန်ရွက်ထဲမှာထက်လိုက်ထားတဲ့ကွန်ရဟာမြန်မာနိုင်ငံအနက်ကြဲကြဲပြက်ပြက်စားသုံးနေကြတာပါ။ကိုမျိုးမြင့်ထောဟာနေတိုင်းမနေ့3နာရီကလေးကရန်ကုန်မြို့ကဘူဒာယုံတို့ခုမှကွန်ရောင်းနေသူဖြစ်ပါတယ်။သူဟာကွန်ရောင်းလာတနေ့ကိုကျန်းငွေ4000အထိရပြီးဒါဟာပြည်မြတ်တလားဝင်ငွေ3000လောက်ပဲရှိတဲ့မြန်မာနိုင်ငံမှာအတော်လေးများတယ်လို့ဆိုရပါလိမ့်မယ်
။ပုံမှန်ဖောက်တဲ့ဝယ်လို့ရှိရင်ပုံမှန်ကတနေ့ဦးက20လောက်ပဲရှိတယ်။ပုံလောက်ဝယ်တာမှာ100ဦး100ဦး300ဦးလောက်ပဲရှိတယ်။ဒါပေမဲ့ပုံဒီကားချက်တော့ရှိဦးမှာဟုတ်တယ
်။ကိုမျိုးမြင့်ထိုက်ဟာဆိုရင်လွန်ခဲ့တဲ့17နှစ်တုန်းကသွားနာတာတက်တအောင်ကွန်ဆာစားခဲ့ပါတယ်။ဒီကနေ့ဒီအချိန်မှာတော့တန်နဲ့ချီတဲ့မြန်မာပြည်သူပြည်သားတွေလိုပဲသူဟာနေတိုင်းကွန်ဆာနေသူတယောက်ဖြစ်နေပါပြီ။သူဟာရန်ကုန်မြို့ကားကျက်တဲ့အထက်မှာ나이များစွာတက္ကစီမောင်းနေရတာကိုခံနိုင်အောင်ကွန်ဆာတာဖြစ်ပါတယ်
။တက္ကစီမောင်းတော့ပူဆိုးတယ်။အဲ့ချင်းနဲ့အရင်အိတ်ငှတဲ့ချင်းကကွန်ဆာလိုက်။ကွန်ဝါနေနေဆိုတော့အေးအိတ်ငှတာမရှိတော့ဘူးဗျာ
။ဒါပေမဲ့ကျမ်းမာရေးကျွမ်းကျင်သူတွေကကွန်ရဲ့ကျမ်းမာရေးဆိုကြိုးကိုပတိပေးနေကြပါတယ်။ကွန်ရထဲမှာပါတဲ့ကွန်သီးနဲ့ဆေးရွက်ကြီးတို့ဟာကင်ဆာဖြစ်စေတဲ့ဓာတ်ပစ္စည်းတွေပါဝင်ပြီးမြန်မာနိုင်ငံမှာပါဇက်ကင်ဆာဖြစ်သူနှုန်းဟာတခြားနဲ့မတူအရန်ကိုမြင့်နေပါတယ်။ကွန်ကိုဆေးရွက်ကြီးမပါပဲစားရင်မစားတဲ့သူတွေထက်ပါဇက်နဲ့လက်ချောင်းကင်ဆာဖြစ်နိုင်ခြေဟာ250ရာခိုင်နှုန်းတိုးသွားပြီးဆေးရွက်ကြီးထက်စားတဲ့သူတွေတက်တော့ဖြစ်နိုင်ခြေ980ရာခိုင်နှုန်းတိုးသွားနိုင်တယ်လို့ WHO အရာရှိတွေကပြောပါတယ်။ကွန်ကိုလည်းစလိတ်လိုပဲကျန်းမာရေးသတိပေးချက်တွေထားရှိစေခြင်းပြီးမြန်မာပြည်ဟာအိမ်နီးချင်းနိုင်ငံတွေနောက်မှာကျန်ခဲ့ပြီလို့ပြည်သူ့ကျန်းမာရေးကျွမ်းကျင်သူဒေါက်တာတန်းစိန်ကပြောပါတယ
်။ If you go to Thailand,you will not see much of the people eating bitter gourd
ထိုင်းနိုင်ငံသွားရင်လူတွေကွန်းစားတာတောရွာတွေမှာတော့မတွေ့ရသလောက်ပါပဲမလေးရှားမှာလည်းဒီအတိုင်းပဲအဲ့တော့ဘာလို့ကျွန်တော်တို့လူမျိုးတွေဒီချင်းမှုရှိနေလေတာလဲကွန်းဟာအရန်အန်နေများတယ်ဆိုတာလူတွေကိုပြောလို့ရပါတယ
်ကွန်းစားတဲ့အချက်ကိုဖျောက်ဖြစ်ဖို့အချိန်တော်လေးယူရအောင်မှာဖြစ်ပါတယ်မကြသေးခင်နှစ်တွေတည်းမှာကွန်းစားသုံးမှုဟာပိုတိုးလာပြီးကွန်းရဲ့ဆိုးကျိုးတွေဟာပေါ်ပေါ်ပြပြမဟုတ်ဘူးလို့တော်တော်လေးနိုးစော်ရအောင်မှာဖြစ်ပါတယ်ဒါပြင်နောက်ဆုံးရ WHO ရဲ့စတန်အရမြန်မာနိုင်ငံဟာကျန်းမာရေးစောင့်ရှောက်မှုအပေါ်တုံးတဲ့ငွေဟာစုစုပေါင်းပြည်တွင်းထုတ်ကုန်ရဲ့ရာခိုင်နှုန်းနဲ့တွက်လိုက်ရင်ကမ္ဘာပေါ်မှာအနည်းဆုံးဖြစ်ပါတယ်။စစ်တပ်ရဲ့အသုံးစရိတ်ကိုတော့2014ခုနှစ်အချက်အလက်အရစုစုပေါင်းပြည်တွင်းထုတ်ကုန်ရဲ့4.3%ရာခိုင်နှုန်းတုံးထားတယ်လို့ Stockholm နိုင်ငံကငြိမ်းချမ်းရေးသုတေသနအဖွဲ့ကကာကွယ်ရေးသုံးသပ်သူတွေကပြောပါတယ်ခင်ဗျာ
။ကိုကောင်းချက်ပြောပြသွားတာပါ။VOA မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကို VOA Internet စာမျက်နှာမှာအလွယ်တကူဖတ်ရှုနားဆင်နိုင်ကြပါရဲ့ရှင်။ကျမတို့ရဲ့ website လိပ်စာကတော့ burmese.voanews.com ဖြစ်ပါတယ်။ VOA American အသံရဲ့ပုတ်ထူးနေ့မနက်ပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါရဲ့ရှင
်။ VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာ ပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာမနက်ခင်ဗျာတို့ရှင်များရှင် VOA American တန်ကနေပုတ်ထူးနဲ့မနက်ပတ်အတန်လွင့်အစီအစဉ်တွေကိုဆက်လက်အတန်လွင့်နေပါတယ်။အခုဒုတိယပိုင်းအစီအစဉ်တွေကိုလက်ရှိထုတ်လွှင့်ပေးနေတဲ့ line meter 30 40 50 line length meter 190တို့ကပါတိုးချက်ထုတ်လွှင့်နေရဖြစ်ပါတယ်။အခုဒုတိယပိုင်းမှာတော့ကမ္ဘာမီဒီယာတွေထဲကမြန်မာအကြောင်း American Indian တို့အင်္ဂလိပ်စာသင်ခန်းစာနဲ့တိုက်ရိုက်လေးလိုက်အစီအစဉ်မှာတော့2015ရွေးကောက်ပွဲမှာတံပရဘူးဖြစ်နိုင်တယ်လဲဆိုတာကိုဘယ်လိုဆွေးနွေးသုံးသပ်ထားပါသလဲ။
တကယ်လို့ကအနာယပါတီလို့ခေါ်တဲ့ကြံ့ခိုင်ဖွံ့ဖြိုးရေးကတူဦးအလားတူပဲစစ်တပ်ကတူဦးတက်လာရင်ကတော့ပြီးခဲ့တဲ့9နှစ်တည်းကိုကောင်းရာမရှိသလိုတချို့ဆိုရင
်အင်္ဂါနေ့ညတိုက်ရိုက်လေးလိုင်းဆွေးနွေးခန်းအပြည့်အစုံကိုပြန်လည်နားဆင်ရမှာပါအခုအရင်ဆုံးတော့ကမ္ဘာမီဒီယာတွေထဲကစိတ်ဝင်စားစရာမြန်မာနိုင်ငံအကြောင်းကိုမူလဆောင်ပါရှင်အားပေါ်မပြတ်ဦးကျော်စံသားကစုစည်းတင်ဆက်ထားတာကိုနားဆင်ကြည့်ရအောင်ပါရှင်
မြန်မာရွေးကောက်ပွဲအတွက်မြင့်မားသောမျှော်လင့်ချက်များဆွဲကောင်းစဉ်နဲ့ dw.com မှာရေးသားထားတာကိုဥစွာတင်ပြလိုပါရယ်ဒီရွေးကောက်ပွဲဟာပြုပြင်ပြောင်းလဲရေးရဲ့သမိုင်းမှတ်တမ်းကြီးတစ်ခုဖြစ်ပါတယ်ဒီရွေးကောက်ပွဲအတွက်အထွေထွေလိုအပ်ချက်တွေကိုအတည်ပြုပြီးဖြစ်ပေမဲ့အရေးကြီးတဲ့ပြဿနာတွေအတွက်တော့အဖြစ်မထွက်သေးပဲဖြစ်နေပါတယ်အဓိကပြဿနာနှစ်ရပ်ကတော့စစ်အမှတ် 25 ခန်းလုံးဆက်လက်ပါဝင်နေမှာဖြစ်ပြီးဒေါအောင်ဆန်းစုကြည်သမ္မတဖြစ်ခွင့်ကန့်သတ်မှုတွေရှိနေခြင်းပဲဖြစ်ပါတယ်ဒါပေမဲ့ energy ကတော့ရွေးကောက်ပွဲဝင်မယ်လို့ဇူလိုင်17ရက်မှာကြေညာလိုက်ပါပြီ။မြန်မာအရေးကျွမ်းကျင်သူတချို့ကတော့အဓိကနိုင်ငံရေးပါတီတွေရွေးကောက်ပွဲမှာဝင်ဖို့သဘောတူရပြီးတော့ဒါဟာရေပူရအဖြစ်အခြေအနေကောက်နေပါပြီ။မက်ဆင်းတွေရွေးကောက်ပွဲစီစဉ်ခံခွဲမဲ့ကိစ္စတွေမကြခင်ထွက်လာရင်တော့ဒီရွေးကောက်ပွဲဟာဘလောက်လွတ်လပ်ပြီးတရားမျှတနိုင်မလဲဆိုတာကိုခန့်မှန်းနိုင်တော့မှာဖြစ်တယ်လို့ဆိုပါရစေ။ NLD အပြင်အရေးကြီးတဲ့ပါတီတစ်ခုကတော့အာဏာရကြမ်းခိုင်ဖွံ့ဖြိုးရေးပါတီဖြစ်ပါတယ်။ NLD သပိတ်မှောက်ခဲ့တဲ့2010ရွေးကောက်ပွဲမှာကြမ်းခိုင်ဖွံ့ဖြိုးရေးကအမတ်80ရာခိုင်နှုန်းအနိုင်ရခဲ့ပါတယ်။ဒါပေမဲ့နိုင်ငံတကာစောင့်ကြည့်အဖွဲ့တွေကအဲဒီတုန်းကလက်မခံခဲ့ပါဘူး။2012မှာ NLD ဝင်ရောက်ရှင်ပြိုင်တဲ့လွတ်လပ်ပြီးတရားမျှတတယ်လို့အများလက်ခံကြတဲ့ရွေးကောက်ပွဲမှာတော့ရှင်ပြိုင်တဲ့နေရာအလုံးလိုလို NLD ကအနိုင်ရခဲ့တာပါဒီ2012ရလတ်ကိုအခြေခံပြီးအခုလာမဲ့ရွေးကောက်ပွဲမှာ NLD ပဲနိုင်မယ်လို့အများကတွေးနေကြပါတယ်သို့တော်လည်းပဲခိုင်လုံတဲ့ဆန္ဒသဘောထားကောက်ယူမှုတွေမရှိသေးတော့အတိအကျခံမှန်းရခက်တယ်လို့ဆိုပါတယ်ကြက်ခိုင်ဖုံဖြိုးရေးအဖွဲ့ဟာပြီးခဲ့တဲ့၄နှစ်အတွင်းတိုင်းပြည်ကိုတကားဖွင့်ပေးခဲ့တဲ့ပါတီဆိုတဲ့အချက်ကအပေါင်းလက်ခဏဖြစ်ပါတယ်ဒါပေမဲ့ရခင်စစ်အစိုးရဟောင်းနဲ့နှိကပ်နေတဲ့ကိစ္စကိုတော့မြန်မာလူထုကမကြိုက်ကြပါဘူး။ NLD ကတော့မြန်မာပြည်သူတွေနှစ်ရှည်လာများမျှော်လင့်ဆောင်စားခဲ့ရတဲ့အပြောင်းအလဲတွေကိုဖော်ဆောင်လာမဲ့အဖွဲ့ဖြစ်တယ်လို့သုံးသပ်သူတွေကဆိုကြပါရစေ။တိုင်းရင်းသားဒေသတွေမှာတိုင်းရင်းသားပါတီတွေပဲအနိုင်ရထင်ကြီးရှိပြီးစစ်တပ်ကတော့နိုင်ငံရေးကနောက်မဆုတ်သေးဘူးလို့ဗိုလ်ချုပ်ကြီးမင်းအောင်လှိုင်ကပြောသွားခဲ့ပါရစေ။ဒါပေမဲ့ရွေးကောက်ပွဲရလဒ်ကိုတော့လက်ခံမယ်လို့ဆိုပါရစေ။သူတို့စစ်အမှတ် 25 ခန်းလုံးဆက်လက်ပါရှိနေပြီးသူတို့လက်မခံကျင်တာကိုဟန်တာနေနိုင်တဲ့ပြည်ကတော့ရွေးကောက်ပွဲမှာဘယ်သူပဲနိုင်နိုင်စစ်တပ်ကဂယုမဆိုင်ပဲနေနိုင်တယ်လို့ရေးသားထားပါတယ်ခင်ဗျာမြန်မာနိုင်ငံညီညာရေးဒီမိုကရေစီရေးအပေါ်ကိုကန့်စစ်ပွဲရဲ့အကျိုးဆက်ဆိုတဲ့ခေါင်းစဉ်နဲ့ The Nation သတင်းစာမှာ TNI လို့ခေါ်တဲ့ Transnational Institute ကရေးသားထားတာကိုဆက်လက်တင်ပြလိုပါတယ်ကိုကန့်တိုက်ပွဲပြန်ဖြစ်လာတဲ့အတွက်မြန်မာနိုင်ငံတိုင်းရင်းသားပြည်သူ့နာနဲ့ပြည်တွင်းစစ်ရစဲရေးကိစ္စအတွက်ကြီးမားသောထိခိုက်မှုတွေရှိစေခဲ့ပါတယ်။ရခိုင်စစ်အစိုးရမဟာမိတ်ဖုန်ကြားရှင်ရဲ့ MNDAA တို့ဟာနေကြားဆောင်တပ်ဖွဲ့ဖွဲ့စည်းကိုလက်မခံလို့အစိုးရနဲ့ခွာပြဲမောင်းထုတ်ခံခဲ့ရပြီး၆နှစ်လောက်အကြာမှာအစိုးရစခန်းကိုရုတ်တရက်ပြန်လဲတိုက်ခိုက်လာတာကဒီစစ်ပွဲစတင်ခဲ့တာပါ။အဲ့ဒီအချိန်ဟာတိုင်းရင်းသားအင်အားစုတွေနဲ့အစိုးရတို့ပြည်လုံးကျောအပြစ်ခတ်ရစဲရေးအတွက်ညီညာရေးဆွေးနွေးပွဲလုပ်နေတဲ့အချိန်ဖြစ်လေတော့ဒီတိုက်ပွဲတွေဟာဒီဆွေးနွေးပွဲအပေါ်အမှောင်ကြီးကြီးထွလာခဲ့ပါတယ်။ဦးသိန်းစင်ရဲ့အရသာအစဉ်ဆောင်အစိုးရဒီပြဿနာကိုနိုင်ငံရေးနည်းနဲ့ဖြေရှင်းဖို့လက်မခံပါဘူးတက်မတော်ကလေကြောင်းအထောက်အကူနဲ့ထိုးစစ်ကြီးဆင်နွှဲခဲ့ပါတယ်ကုကံဘက်ကတစ်ဖက်သက်အပြစ်ရစေးကြီးညာခဲ့ပေမဲ့ပဋိပက္ခမပြေလည်ပဲတက်မတော်ကလည်းသူတို့ဘက်ကအထူးခိုက်အကြဆုံးတွေရှိခဲ့တယ်ဆိုတာကိုရှားရှားပါပါလူသိစင်ညာဝန်ခံခဲ့ပါတယ်ပဋိပက္ခဖြစ်ရတဲ့အခြေခံအကြောင်းတရားတွေကိုမဖြေရှင်းနိုင်ရင်ညီညာရေးဒီမိုကရေစီရေးဖွံ့ဖြိုးရေးကိုဆူဆူရွရွထိခိုက်စေပါလိမ့်မယ်တိုင်းရင်းသားပြည်ပခါကိုစီးရင်အားနဲ့ဖြစ်စင်းလို့မရနိုင်ပါဘူးစီးရေးရင်ဆိုင်မှုကိုရပ်ဆိုင်နိုင်ငံရေးဆွေးနွေးပွဲစတင်ဖို့အချိန်တန်ပြီးလို့ရေးသားထားပါတယ် South China Morning Post သတင်းစာကောင်းကြီးပိုင်းမှာတော့တရားမဝင်သစ်ခုတ်သမားတွေကိုနိုင်ငံရေးသားကောင်အဖြစ်အသုံးမချသင့်လို့ရေးသားထားပါတယ်သံငင်းတမန်ကင်းအငင်းပွားမှာအပြစ်မဲ့ရသားတွေကိုအသုံးမချသင့်ဘူးလို့ဆိုပါတယ် မြန်မာနိုင်ငံမှာတရားမဝင်စစ်ခုတဲ့တရုတ်နိုင်ငံသားတွေကိုထောင်ဒဏ်တစ်သက်တစ်ယွန်းစီချမှတ်တာဟာစိတ်ပြင်းထန်လွန်းတယ်။စစ်ခုခုတွေအတွက်အမြင့်ဆုံးပြစ်ဒဏ်ကိုဒီစစ်ခုမှုကိုစီစဉ်သူတွေကသာပေးသင့်ပါတယ်အလို့သမားတွေကိုမပေးသင့်ပါဘူး။နိုင်ငံအကြပြဿနာရှိနေရင်လည်းပဲစီစဉ်နှုန်တရားနဲ့အညီဆွေးနွေးအဖြေရှာကြပါလို့ရေးသားထားပါတယ်ခင်ဗျာ။
ကမ္ဘာမီဒီယာတွေထဲကမြန်မာနိုင်ငံအကြောင်းပြီးမှာတော့ဒေါ်လာတန်တင်ဆက်တဲ့ American Indian သုံးအင်္ဂလိပ်စာသင်ခန်းစာကိုတင်ဆက်မှာဖြစ်ပါတယ်ရှင
်ဒီနေ့ပြန်တင်ပြမယ့် idiom အသုံးကတော့
play into someone's hands
ဖြစ်ပါတယ်စာလုံးပေါင်းက PLAYပလေးကတမန်အားဖြင့်ကစားတယ်ဒုတိယဆိုရင်လည်းတိမှုတ်တယ်စသဖြင့်အဓိပ္ပာယ်ရပါမယ်ဒီနေရာမှာ into into အတွင်းသို့လို့အဓိပ္ပာယ်ရတဲ့ we be preposition နဲ့တွဲသုံးထားတာမို့ play into ကတော့ရှော့ရှော့ရှူရှူဝင်တာကိုဆိုလိုပါတယ် someone's someone's ကတော့တူတယောက်ရဲ့ hands hands ကတော့လက်တွေဆိုတော့စကပိုက်ခွန်ရဲ့လုံကောက်ဒီပေကလူတဦးတယောက်ရဲ့လက်ထဲကိုရှော့ရှော့ရှူရှူဝင်လာတာပေါ့ idiom ဆိုတဲ့သွားပိုက်ဒီပေကလည်းရှင်းပါလေကျမတို့မြန်မာမှာတော့လူတဦးဆင်ထားတဲ့အကွက်ထောင်ထားတဲ့အကွက်ထဲကိုဝင်မိတာကိုဆိုလိုတာဖြစ်ပါလေဒီသုံးနေပတ်သက်လို့ George Group ပြတဲ့ဥမာကိုနားအစဉ်ကြည့်ကြရအောင
် Joe played into the hands of the guy who disliked him. He made Joe so angry thatJoe hit him. Now, Joe is under arrest.
Joe ga tu ko chi mya de lu sin tha de akwet the we no da ba be. Di lu ga Joe ko tait do da thwet aw lut do Joe ga le thu mi da bo. Khu ro Joe a phan khan ya bi le lu di be ya ba de. U ma ko naw ta khaw na sin chi ja ya aw.
Joe played into the hands of the guy who disliked him.He made Joe so angry that Joe hit him. Now, Joe is under arrest.
Lut u sin tha de akwet thong tha de akwet the ko win mi de so yin be lu pyo ma le.
Play into someone's hands.
Lu pyo lu ya ba de. A da ga do di ni minute twe tin pya ke de idiom a thong mae phit ba de.
American Indian သုံးအင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်လလတန်တင်ဆက်သွားတာဖြစ်ပါရဲ့ရှင်။အခုတော့အင်္ဂါနေ့ညတိုင်းရိပ်လေးလိုင်းအစီအစဉ်ကိုပြန်လည်နားဆင်ရမှာပါ။ကိုအောင်လွင်ဦးကစီစဉ်ပြီးထုတ်လုပ်သူမခင်ဖြူထွေနဲ့အတူတင်ဆက်ထားပါရဲ့ရှင
်။တော်ရရှိမြတ်မြတ်မြန်မာပြည်နာကတ်တွေအရေးကြီးတဲ့အချိုးကွေ့တစ်ခုဖြစ်လာနိုင်တယ်ဆိုပြီးအများမျှော်လင့်နေတဲ့ရွေးကောက်ပွဲတွေကျင်းပဖို့ကတော့လာပိုင်းမှာကြံပါတော့တယ်။ဒါပေမဲ့လည်းရွေးကောက်ပွဲတွေပြီးသမ္မတနေရာအတွက်ရွေးတဲ့နေရာမှာ2008ဖွဲ့စည်းပုံအရ NLD ပါတီဥက္ကဋ္ဌတော်ဆန်းစုကြည်ရွေးချယ်ပိုင်ခွင့်မရှိသလိုပဲလက်ရှိသမ္မတဦးသိန်းစိန်ကလည်းနောက်တစ်ချိန်တက်တန်းအတွက်သူပြိုင်မပြိုင်ဘူးဆိုတာကိုရည်ရည်ပြတ်ပြောထားတာမျိုးတော့မရှိသေးပါဘူး။တကယ်လို့သာတော်ဆန်းစုကြည်ရောဦးသိန်းစိန်မှာသမ္မတမဖြစ်ဘူးဆိုရင်နောက်ဆိုးအောင်ဘသူဥဆောင်နိုင်မဲ့အလားအလာတွေရှိနေတယ်လဲဘလို့ကောင်းဆောင်မျိုးတွေပေါ်ထွက်လာဖို့မျှော်လင့်တယ်လဲဆိုတာကိုကျွန်တော်ဆွေးနွေးဖို့စီစဉ်ထားပါတယ်အဲ့တော့အရင်ဆုံးကတော့တကယ်လို့သာဒေါ်အောင်ဆန်းစုကြည်ရောဦးသိန်းစိန်မှာသမ္မတမဖြစ်ဘူးဆိုရင်နောက်ဖြစ်လာနိုင်ကြီးအလားအလာရှိတဲ့သူတွေတန်တေးပါတီရဲမှာပဲဖြစ်ဖြစ်ဟိုကြက်ကန်ဖွံ့ဖြိုးရေးပါတီရဲမှာဖြစ်ဖြစ်တခြားပါတီရဲမှာဖြစ်ဖြစ်ဘသူများအလားအလာတွေရှိမလဲဆိုတာကိုကျွန်တော်တို့အရင်ဆုံးရေပြီးရဆွေးနွေးစေချင်ပါတယ်ပထမဆုံးကတော့ဒီမြန်မာနိုင်ငံဒီမိုကရက်တစ်အင်အားစုကဒေါက်တာနိုင်အောင်ရဲ့အမြင်ကိုကြားချင်ပါတယ်ခင်ဗျာ
လူတွေပြောနေကြနေရတာတော့ဟိုဟိုဒေါ်ဆန်းစုကြည်လည်းမဖြစ်နိုင်ဘူးဦးသိန်းစိန်လည်းရွေးမခံဘူးဆိုလို့ရှိရင်တော့ဒါဟိုလက်ရှိဟိုကရင်ကရှင်လည်းပြောဆိုနေတာကတော့ဥရှိမှန်ပေါ့ဗျာဟိုဒါမှမဟုတ်ကျွန်တော်ကတော့ဒီဟိုတမရဘသူဖြစ်တာတဲ့ဒီရွေးကောက်ဝေးရနေပြီးတော့ဘယ်လိုအပြောင်းလဲတွေဖြစ်နိုင်မဖြစ်နိုင်ဆိုတာပါပို့ပြီးတော့အရေးကြီးလို့ထင်ပါတယ်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်ဒီ90ပြည့်ရွေးကောက်ပွဲတော့ဒီ NLD ပါတီရဲ့ပလဲမျိုးနဲ့ကိုယ်စားလှယ်ဖြစ်ခဲ့ပြီးတော့ဒေါက်တာတင့်ဆွေအမြင်ရောခင်ဗျာတကယ်လို့သာဒေါက်တာဆန်းစုကြည်ရောဦးသိန်းစိန်မှာသမရမဖြစ်ဘူးဆိုလို့ရှိရင်ဒီလက်ရှိနိုင်ငံရေးပါတီတွေကဒီ line up တွေအရပေါ့နော်ကျွန်တော်တို့စဉ်းစားမယ်ဆိုရင်ဖြစ်နိုင်ကြီးအလားအလာရှိတဲ့ပုံစံတွေဘယ်သူရှိမလဲဆရာဦးတင့်ဆွေအမြင်ပြောပါဦးခင်ဗျာ
အာဟုတ်ကဲ့ခင်ဗျာဒီချိန်မှာဒီကောင်းစဉ်ကိုကျွန်တော်တို့ဆွေးနွေးကြရတာကဟိုမှန်ပြောတာတော့မဟုတ်ရည်ရမ်းပြောရမယ့်အနေထားပေါ့ခင်ဗျာမသေးချာမရေရတဲ့အဲ ဟိုတခုအရာတခုကိုကျွန်တော်မှန်းရတာအဲဆိုတော့ဟိုကျွန်တော်တို့ကဗမာနိုင်ငံမှာနောက်သမတကိုဖြစ်တဲ့လူကိုပြောရမှာလားဖြစ်စေခြင်းနာကိုပြောရမှာလားအဲဖြစ်တဲ့နာတဲ့ပေချိတ်ဟိုဖြစ်ပြီးဖြစ်စေခြင်းနာလည်းပေချိတ်ပြီးတော့ဖြစ်ကိုဖြစ်သွားမဲ့လူကဖြစ်မဲ့အနေထားတခုဖြစ်နေရဲ့ခင်ဗျာဒါကြောင့်ကျွန်တော်ဖြစ်တဲ့နာတွေကိုပြောလို့တော်တော်ခက်တယ်အဲကျွန်တော်တို့ပေါ်မှာဒီမှာဒါဟိုတံပိုးထားတဲ့စံတွေကိုပေးချိတ်ထားခဲ့ရတဲ့ကာလတွေက50 60လေးကိုရောက်လာတာဒီနေ့လည်းမပြောင်းသေးတဲ့ကာလဆိုတော့မှန်းရတာတော့တော်တော်ခက်တယ်ခင်ဗျာအဲ့တော့ဟိုမှန်းတော့မှန်းမှာပေါ့လေကျွန်တော်တို့အဲတိုင်းဆိုရင်တော့ကျွန်တော်မြင်တာကတော့ဟိုချက်ခိုင်ဖုန်ပြေးပါတီတွေမှာလည်းလူတွေကလည်းအများကြီးလှုပ်ချင်တဲ့လူကလည်းအများကြီးနောက်တစ်ခါ NRI မှာလည်း NRI ကျတော့တမျိုးရတော့အောင်ဆန်းစုကြည်ပြီးရဲ့အဲဘသူရှိသလဲဆိုတော့မေကုန်းနဲ့ဟိုဟိုမေကုန်းကြီးကကြားပြီတိုးတိုးလေကျွန်တော်မြင်တာက NRI ပါတီဟာအခြားဘယ်နိုင်ငံရေးပါတီတွေနဲ့ရှင်ရှင်ကဘာဝအရာရောဝါရာရောပညာရာရောဟိုကြီးပါတယ်ဟိုရှိပါတယ်ဒါကြောင့်မို့တနည်းအားဖြင့်ပြောရင်အမ်တန်ဟလာကောင်းတဲ့ဘောလုံးအသိဉာဏ်တစ်သိန်းလို့ခြေရန်ရောနောက်တန်းရောလယ်တန်းရောပြည့်စုံတယ်ညီပြချုပ်ကလည်းအမ်တန်မှာကောင်းတယ်ဆိုတဲ့အနေထားဆိုတော့ NLD ဟာဒီ NLD မှာရှိတယ်လို့ကျွန်တော်ပြောလို့ပါတယ်သို့ဆိုတဲ့ပဲဟိုဘောလုံးနဲ့ပဲဥပမာပြောလို့ရှိရင်အကောင်းဆုံးညီပြချုပ်ကတစ်ဖက်အသိကိုတိမသူအကစားသမားကြီးထုတ်တယ်ခင်ဗျာတရားကြီးလည်းထုတ်ပါရဲ့ဒါကြောင့်ကျွန်တော်တို့မှတ်နေတာဘသူမှန်မှန်လွဲနိုင်တယ်တိုးတော့လည်းပဲအဲ့ဒီမှာအဲ့လိုဆုံးချိန်ကြရဲ့ဆုံးဖြတ်နိုင်စွာအဲတိုက်ဆိုင်မှုကိုထုတ်နိုင်တဲ့ထုတ်နိုင်စွာနဲ့တိုက်ဆိုင်မှုတွေအပြည့်စုံရှိတယ်လို့ပဲအဲကျွန်တော်ပထမဆွေးနွေးလို့ပါခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ဒီမှာဆွေးနွေးပွဲအတွက်ဒီ Zombie Democracy ဖွဲ့ချုပ်ကဟိုကိုအန်ထရိုနီခေါ်ဟိုကပ်ကန်ခေါ်လည်းရှိနေပါတယ်ကိုအန်ထရိုနီဆွေးနွေးပါအောင်ခင်ဗျာကိုအန်ထရိုနီအမြင်ရောကျွန်တော်တို့အခုဆွေးနွေးတဲ့လောက်ကတော့ဒီလက်ရှိနိုင်ငံရေးပါတီတွေကဟိုသမရဖြစ်လာနိုင်ခြေရှိတဲ့လူရဲ့အလားအလာကိုကျွန်တော်တို့ဆွေးနွေးနေကြတာပ
ါဟုတ်ကဲ့ပါခင်ဗျာဒေါအောင်သန်းစုကြည်ရဲ့သမရဦးသိန်းစင်ရဲ့အဖြစ်နိုင်ဘူးတော့ဟိုပြောကြတာပေါ့နော်အဲ့ဒါဖြစ်နိုင်တဲ့ဟိုအဲမှာတော့ဥရှိမှလည်းဖြစ်နိုင်လို့နောက်ပြီးတော့မှဒီ NLD ထဲမှာဆိုရင် NLD အနေနဲ့ဒီနိုင်ငံရေးဆိုင်းနိုင်ငံရေးမဟာမိတ်တွေနဲ့ဒီလိုဘယ်လောက်ထိမဟာမိတ်လုပ်နိုင်လဲဘယ်လောက်ထိဆွေးနွေးနိုင်လဲပေါ်မှာမူတည်ပြီးတော့မှ NLD တက်ကလည်းအများကြီးဖြစ်နိုင်ပါတယ်ဆိုတော့ NLD ရဲ့ရွေးချယ်မှုပေါ်မှာလည်းအများကြီးမူတည်ပါလိမ့်မယ်ဗ
ျဟုတ်ကဲ့ပါခင်ဗျဒေါက်တာတက်ဆွေးနွေးနေတဲ့ကဲလို့အနာပါတီဘက်ကပဲနောက်တစ်ယောက်ပြန်ပြီးတက်လာမယ်ဒီ NLD ရဲ့လွှတ်တော်ထဲမှာအများစုအနိုင်ရလို့ NLD ကပဲအသာရပြီးတော့တယောက်တက်လာမယ်ဆိုရင်အနာပါတီဘက်ကမချေမတက်တဲ့အခြေအနေမျိုးတွေဖြစ်လာလို့ရွေးကောက်ပွဲအလွန်ပေါ့လေနိုင်ငံရေးအချက်အလက်ဖြစ်လာနိုင်တဲ့အလားအလာမျိုးတွေရောမြင်မိလား
အဲဟုတ်ကဲ့ခင်ဗျာဒီလိုတကယ်လို့ကအနာပါတီလို့ခေါ်တဲ့ကြံ့ခိုင်ဖွံ့ဖြိုးရေးကတူဦးအလားတူပဲစစ်တပ်ကတူဦးတက်လာရင်ကတော့ပြီးခဲ့တဲ့9နှစ်တဲ့ကိုကောင်းစရာရှိတယ်လို့တချို့ဆိုရင်ဥမာစွာလူရဲ့တပြေးနေတဲ့ကြော်ကြနေတဲ့ဥရွှေမှန်တက်လာရင်ကျွန်တော်ပုံမှန်လေးနဲ့ပုံမှန်လေးပြောရမယ်အချိန်ပေါ့ခင်ဗျာကျွန်တော်ရဲ့ကိုယ်ပိုင်အမြင်သုံးသပ်ချက်မဟုတ်ပါဘူးအလားတူကျွန်တော်လည်းတူတယ်လို့ပေါ့လေဒီအတွင်းစီးလို့ပြောရမယ်နင်းနင်းကပ်ကပ်ရှိတဲ့ပုံကိုယ်တွေကတည်းဥရွှေမှန်တက်လာရင်ပိုဆိုးမယ်လို့စိုးရိမ်မှုတွေကကြီးနေတယ်ခင်ဗျာအလားတူပဲပုံကြုံမှုကြီးမရောလည်းဟိုတက်လာလည်းပဲမထူးပြတနည်းအားဖြင့်ပြောရင်ဒီ9နှစ်နဲ့9ခုနှစ်ဘာမှမထူးတဲ့အခြေအနေတစ်ခုပဲဖြစ်ပြီးတော့ကံမကောင်းရင်ပို့ဆုံးနိုင်တယ်ပေါ့ခင်ဒါဖြစ်ရင် NLD ခေါင်းကဟိုဇုံရဲ့ပုဂ္ဂိုလ်တယောက်ပြောသူလို့ပေါ့ခင် NLD ကတိုင်းသားပါတီရဲ့အကောင်းဆုံးတူကိုတင်မလားဆိုရင်လာလာလေဒါအမှန်တမဟိုဟိုစိတ်ဝင်စားစရာကောင်းပြီးတော့ဟိုဖြစ်ကောင်းဖြစ်နိုင်တယ်ပေါ့လေကနာဦးဘောလုံးပြုတ်လို့လာကျွန်တော်တို့ဥက္ကရာကြီးအဲတပါပီယူတင်ဦးလည်းပဲဒါကောင်းတဲ့ candidate ပေါ့လေဒီနှစ်ဦးကတော့ကျွန်တော်တို့ရှိထားတယ်ဒါတော့လာလာကောင်းပြီတကယ်လို့ NLD ကအဲ့လိုပဲတင်မယ်ဆိုရင်ဘာဖြစ်မလဲဆိုတာကတော့ဟိုတည်းကပုံကြုံမီမင်းအောင်လည်းကတော့ဟာဟို BBC မှာသူအင်္ဂလိပ်လိုပေါ့လေအင်္ဂလိပ်ပိုင်းစီစဉ်မှာအလက်ခံမှာမလို့ပြောရသဆိုတော့သူစကားတော့ပြန်နှုတ်လို့ခင်ရဘူးခင်ဗျာအဲ့တော့လက်ခံကြရမှာပဲအဲ့တော့ဒီတကယ်လို့သာနောက်ငန်းနဲ့ဟာတခုပြီးခဲ့တဲ့ငန်းနဲ့တည်းနည်းနည်းလေးပြောင်းမယ်ဆိုရင်တော့ကိုကျူမူကြီးမင်းအောင်လည်းမိတ်ကြီးအဲတိခါမယ်စစ်တက်ကပေါ့လေစံခရရလည်းဒါအောက်ဦးပြီးတော့ ဟိုတော်လို့ရှိရင် energy ဘက်ကတင်းနဲ့တော့မတိုင်းသားတွေဘက်ကတင်းနဲ့အဲသမတနဲ့တွားမယ်ဆိုရင်တော့တစုံတရာတစုံတရာတော့ပေါ့လေဟိုတိုးတက်သွားမယ်အနေထားရှိတယ်။ဟိုချုပ်ပြောရရင်ကျွန်တော်တော့သမတကိုဟိုဘယ်အယူလဲဆိုတော့ဒူဒူကလည်းယူတာမဟုတ်ဘူး။ဖွဲ့စည်းပုံကယူတာ
။ဟုတ်ပါတယ်။အဲ
ဖွဲ့စည်းပုံနဲ့စိတ်ကြိုက်ယူပြီးတာဖြစ်နေပြီးတော့ကျွန်တော်တို့ကသိပြီးတော့လူသားလက်သားမရှိတဲ့အနေထားတည်းမှဟိုဆက်သွားနေရတယ်လို့ဖြစ်ပါတယ်ခင်ဗျာ။
โอเคကျွန်တော်ဒီဆွေးနွေးပွဲအတွက်ဟိုဆွေးနွေးဖို့ကျွန်တော်တို့ဆက်သွယ်ထားတဲ့ပုံကိုလည်းလေးလိုင်းပေါ်မှာအခုရောက်နေပါတယ်ထိုင်းနိုင်ငံမှာရောက်နေတဲ့ဦးတန်းထွန်းမှာသူကအရင်တော့ NLD မှာလည်းသူကတာဝန်ယူခဲ့ပြီးတဲ့ပုံကိုဖြစ်ပါတယ်ဦးတန်းထွန်းဆွေးနွေးလို့ရပါတယ်ခင်ဗျဟု
တ်ကဲ့ပါခင်ဗျကျွန်တော်ကအခုရေကောက်ပွဲနဲ့ဆက်သက်တဲ့ကိစ္စပဲရေကောက်ပွဲမှာကိုနဲ့ဦးကိုမြင်ကြီးရဲ့သမရကိုလက်ရှိအနေအထားမှာအဲတန်ခိုင်ကွန်မြူနတီဖြစ်ဖြစ်ရေးသားဒီမိုကရေစီဆက်ကြောဖြစ်ဖြစ်လို့ပြောနေတယ်အဲ့ဒါဟာကျွန်တော်အနေနဲ့ကတော့ရေးသားဒီမိုကရေစီအဖွဲ့ချုပ်ကလက်ရှိအနေအထားမှာအနိုင်ရလိမ့်မယ်လို့ကျွန်တော်ယုံကြည်တယ်ဒါကြောင့်ဒီယုံကြည်ချက်ထဲမှာကျွန်တော်တို့ရေးသားဒီမိုကရေစီအဖွဲ့ချုပ်ထဲမှာအစုပ်အပြတ်အလက်ခံပြီးတော့တကယ်အညံ့မခံအလံမလဲတဲ့စိတ်သက်ကိုကျွန်တော်တူးချင်းအနေနဲ့ညီငင်းမှာညီငင်းလာကတော့ဦးဝင်းချိန်ကကျွန်တော်တို့အလေးစားဆုံးအရင်ကြီးရဆုံးအသက်အရွယ်အရလည်းအလုံးတိုင်းကြီးရှိတဲ့ပုံကိုတူဖြစ်တယ်လို့ကျွန်တော်မြင်နေပါတယ်ခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာကျေးဇူးပါအခုတစ်ဆက်တည်းမှာကျွန်တော်တောတာရှင်တချို့ပေးထားတဲ့ပေးစာတွေကိုလည်းပဲဟိုကျွန်တော်ကြားဖြတ်ပြီးဖော်ပြခြင်းပါတယ်ခင်ဗျာဒီတယောက်ကတော့ကျွန်တော်ကမ့်ဘလူမျိုးကဦးတန်းဝင်းမှာမတ်တန်ကြီးထိုက်ကျေးဇူးပြုပြီးဖတ်ပြပေးပါခင်ဗျာ
ဟုတ်ကဲ့ပါရှင်ဘလို့အစိုးရကိုလိုချင်တယ်ဆိုတာရင်ဖွင့်ခြင်းပါတယ်လို့အစချီပြီးတော့ကမ္ဘာအလယ်မှာရှက်ဖွယ်ဖြစ်နေတဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုအမြန်ဆုံးပြင်နိုင်တဲ့အစိုးရကိုလိုချင်ပါတယ်လူမှုဆန္ဒနဲ့အညီရေးဆွဲထားတာမဟုတ်လို့ပါလက်ပေးလက်ယူအချင်းနဲ့အသားကျနေတဲ့ဝန်ထမ်းတွေမလုံမရှုပ်မပြုတ်အချင်းနဲ့အသားကျနေတဲ့ဝန်ထမ်းတွေနဲ့ထိတွေ့ရမှာကြောက်နေတဲ့ပြည်သူတွေရဲ့အားငယ်စိတ်ကိုနှစ်သိမ့်နိုင်ဖို့လက်ရှိအခြေအနေနဲ့ပြောင်းပြန်ဖြစ်အောင်ပြောင်းလဲပေးနိုင်မယ့်အစိုးရမျိုးကိုလိုချင်ပါတယ်ဆန္ဒထုတ်ဖော်မှုတွေကိုအတုနဲ့အစ်စ်ခွဲခြားတတ်တဲ့အစိုးရလူမှုဆန္ဒကိုတည်ချနားထောင်တတ်တဲ့အစိုးရကိုယ့်လူပြောတာကိုပဲတတိချမယုံတတ်တဲ့အစိုးရနဲ့နောက်ဆုံးအနေနဲ့တိတ်ခါရှိတဲ့ပြည်သူအစိုးရစစ်စစ်ကိုသာလိုချင်ကြောင်းပါခင်ဗျာလို့ရေးထားပါတယ်ရှင်
။ဟုတ်ကဲ့ဒီနောက်တစ်စောင်းကတော့ဒီရှမ်းပြည်တောင်ပိုင်းကကိုဦးပါသူကတော့နိုင်ငံရေးကတကယ်တော့အမှုပညာတရက်ပါတဲ့အမှုပညာမှာသက်ဆိုင်တဲ့နိုင်ငံသားအားလုံးပေါင်းဆက်ထားတဲ့အမှုပညာမျိုးပါတယ်။နူးညံ့သိမ်မွေ့ရာတွေခိုင်မာရဲရဲနာတွေလိမ္မာပါနက်စွာပေါင်းဆက်ဖန်တီးနိုင်သူတွေအောင်မြင်ပါလိမ့်မယ်။ရွေးကောက်ပွဲနီလာလေးလေးမော်ဒရာရဲ့သားတရားစီရင်ခံကိုပို့သတိရပြီးတခုခုစိတ်ထဲထင်လာလေးလေးဖြစ်ပါတယ်။နိုင်ငံရဲ့တမိုင်းမှာကြီးမားတဲ့အင်အားတွေကွဲထားဘရော့မှာစသိမ်းမကောင်းပါဘူးဆိုပြီးတော့လေသူကရေးထားပါတယ်ခင်ဗျာ။ဒီနောက်ထပ်ဒေါက်တာရှင်တယောက်ကဆက်ရှိပါသေးတယ်။သူကမမဘူးကမသိငီထပ်ပဲဖတ်ပြပါဦးခင်ဗျာ
။ဟုတ်ကဲ့ပါရှင်။ကျမတို့စိတ်ကုံနေတာကလက်နက်ကင်စစ်တပ်ကဥဆောင်ပြီးထင်တယ်လို့လှုပ်တက်မှုပါ။စစ်သားအတွေ့စစ်သားအမြင်နဲ့အရက်သားအတွေ့အရက်သားအမြင်ဟာလုံးဝမတူကွဲပြားပါတယ်။စစ်သားဥဆောင်မှုကိုစိတ်ကုံလို့အရက်သားဥဆောင်မှုကိုတောင်းတပါတယ်။အရက်သားတွေကိုအုပ်ချုပ်ဖို့အရက်သားယဉ်ကျေးမှုကိုနားလည်သူကိုပဲလိုချင်ပါတယ်။ပထမဆုံးဖြစ်စေချင်တာကတော့ရိုးသားတဲ့နိုင်ငံရေးသမားရှားပါလှတဲ့မြန်မာပြည်မှာဒေါအောင်ဆန်းစုကြည်ကိုတမရဖြစ်စေချင်ပါတယ်။စစ်တပ်ဖက်က59ဆလုံးနဲ့ဂါကြီးကိုမပြင်နိုင်လို့ဒေါ်စုတမရမဖြစ်ရင်လည်းဒေါ်စုအနေနဲ့ဒီချုပ်သာအနိုင်ရရင်အကောင်းဆုံးစီစဉ်နိုင်မယ်လို့ယုံကြည်ပါတယ်ရှင်နဲ
့။ဟုတ်ကဲ့ကျေးဇူးပါဒီတော်တော်ရှင်ရဲ့ပေးစာတွေမှာဒီစိုးရိမ်နိုင်နောက်ပြီးတော့ဒီအစိုးရကောင်တည့်ရဲ့ဟိုထပ်ပြီးတက်လာဖို့မျှော်လင့်နေတဲ့သဘောထားတွေတွေ့ရပါတယ်။ဆိုတော့ဒီကျွန်တော်တို့ဒီဖြစ်လာနိုင်တာတွေဖြစ်စေချင်တာတွေဆက်စွားလဲဟိုဆွေးနွေးကြတဲ့ပုံစံတွေလည်းပြောသွားပါတယ်။ဟိုဖြစ်စေချင်တာတွေလည်းရှိနေတာပေါ့လေ။အဲ့တော့ဖြစ်လာနိုင်တာတွေဖြစ်စေချင်တာတွေကဖြစ်တင်တာကိုရွေးမယ်ဆိုရင်ဘယ်လိုပုံစံမျိုးသမားဖြစ်လာတာတိုင်းပြည်တွေအကျိုးရှိနိုင်မလဲ။ဒေါက်တာနိုင်အောင်အမြင်အရင်ဆုံးဆွေးနွေးပါအောင်ခင်ဗျာ။
ကျွန်တော်လေဒီကရန်တော့ရေဒီနေ့ဆောင်ရွေးကောက်ပွဲကဟိုကျွန်တော်အနေနဲ့စဉ်းစားကြည့်တာတောင်းတချင်တာပေါ့နော်ဒီဗမာပြည်ရဲ့နိုင်ငံရေးပြဿနာတွေကိုဖြေရှင်းနိုင်တဲ့ဒီဖြတ်တန်းမှုဖြစ်စဉ်တစ်ခုဖြစ်စေချင်တယ်။နောက်အုတ်ချွေးနဲ့တရားစီရင်စနစ်ကိုဒီကရန်ထိန်းချောင်းနိုင်တဲ့ဖြစ်ဥစ္စာဖြစ်စဉ်ကိုဖြစ်စေချင်တယ်။ပြည်သူလူထုရဲ့အကျိုးစီးပွားကိုမမြစ်တင်နိုင်သေးအောင်တော့အကာအကွယ်ပေးနိုင်တဲ့အားမျိုးဖြစ်စေချင်တယ်။ဆိုတော့အဲ့လိုဟာမျိုးတွေကိုစဉ်းစားမယ်ဆိုလို့ရှိရင်ကျွန်တော်တို့အပြေရှာတဲ့နိုင်ငံရေးကိုသွားတဲ့ဖြစ်စဉ်မျိုးဖြစ်ဖြစ်ခြင်းတဲ့အခါကျတော့ကျွန်တော်အနေနဲ့တော့အကောင်းဆုံးမျှော်လင့်တာကဘသူပဲသမ္မတဖြစ်ဖြစ်ဒီ NLD ရောတိုင်းအနာရောနိုင်အောင်မှာပဲချက်ပိုလစ်တုံးတဲ့နိုင်အောင်မှာပဲဆက်တက်လက်ရှိနေအောင်မှာပဲဒါပေမဲ့အကအဖြစ်အရက်သားတွေရှိနေတဲ့အတိုင်းရတဲ့ပါတီတွေဥဆောင်တဲ့ညွန်ပေါင်းလို့ဖွဲ့စည်းတဲ့အစိုးရမျိုးဖြစ်တဲ့နာသာလေကျွန်တော်တို့သွားကျင်တဲ့အပြည်သူတွေအားလုံးလိုလက်တဲ့အခြေအနေကို ဟိုဖန်တီးနိုင်တယ်လို့ကျွန်တော်ထင်ပါတယ်ဗ
ျဟုတ်ကဲ့အဲကျွန်တော်ဒီတိုင်းရင်းသားတွေဘက်ကဟိုဆက်ဆောင်ဒေါက်တာနိုင်အောင်ပြောသလိုလက်ခံနိုင်မဲ့ခေါင်းဆောင်မျိုးတွေဘယ်သူရှိမလဲဆိုတာဒီကျွန်တော်ဒီဟိုတိုင်းရင်းသားနိုင်ငံတမားတယောက်လည်းဖြစ်တဲ့ဒီကိုအန်ထော်နီအမြင်ပြောပါဦးခင်ဗျာ
တိုင်းနာအဖြစ်ကနေတော့ကျွန်တော်တို့ဒီနိုင်ငံရေးဆင်လာလဲရှိရမယ်နောက်ပြီးတော့မှဒီ Federal Union ပေါ့နော် Federal ပြည်ထောင်စုစနစ်လက်ခံနိုင်တဲ့ဒီမြန်မာနိုင်ငံရေးတမားတွေနောက်ပြီးတော့မှတကယ်ကိုသူ့ရဲ့နိုင်ငံရေးတောက်လျှောက်လှုပ်လာခဲ့တဲ့လူနောက်ပြီးတော့မှယုံကြည်ရတဲ့လူဆိုရင်တော့တိုင်းသားတက်ကြတော့အနေတိုင်းကြိုဆိုနေမှာပါအခုကျွန်တော်ဆွေးနွေးနေတာကဘယ်သူဖြစ်တင်လဲဘယ်သူဖြစ်နိုင်လဲပေါ့နော်ဆိုတော့ကျွန်တော်တို့ဖြစ်တင်တာကိုတကယ်လို့လုပ်ချင်လုပ်မယ်ဆိုရင်ကျွန်တော်တို့ဒီအတိုက်ခံအင်အားစုဘက်ကကြိုးပြင်ဆင်ထားဖို့လိုပါတယ်ဗျရေကောက်ပဲမတိုင်ခင်ကျွန်တော်တို့ဒီအဲဘယ်ပါတီတွေနဲ့ဒီမူကြီးဆိုတကယ်လိုရတဲ့ဘယ်ပါတီတွေနဲ့ကျွန်တော်မာမေဖွဲ့ရမယ်ဆိုရင်ဆက်ဒီရွေးကောက်ပွဲပြီးမှဖွဲ့တာတဲ့အခုရွေးကောက်ပွဲမတိုင်ခင်ကဖွဲ့တာပိုအဆင်ပြေပါလိမ့်မယ်ဘာလို့ဆိုတော့ဒီကျွန်တော်တို့ဒီစံခံပြုရေးနဲ့ဒီစစ်တပ်ဘက်ကတော့သူကတော့သူတို့ဟိုဟာရှိနေတာပေါ့လေဘယ်သူပဲပြောပြောသမားဥတိန်စင်ကတော့ဒီသူတို့အတွက်ဒါအပြေဆုံးဖြစ်ပါလိမ့်မယ်ဘာလို့လဲဆိုတော့ဒီနိုင်ငံတကာမကတိတွေနိုင်ငံတကာမီဒီယာပေါ်မှာသူတကယ်လို့ဖြစ်နေတာပေါ့လေသူရဲ့ရှေ့တစ်ချက်မှာဒီပါလီမန်တခုဖြစ်လာတဲ့ခါကျတော့ဒီစစ်အစိုးရဘက်ကတော့သူ့ကိုတော့လွတ်လွတ်လပ်ရမှာမို့ဆိုတော့ဒီအဲဒီစံခိုင်တဲ့နယ်စစ်အစိုးရဘက်ကတော့တည်ချပါတယ်ဒီအမဥဒိသိန်လက်ကျိုးရွေးမှာပါအဲမရွေးဆိုသူတို့ political suicide ဖြစ်ပါလိမ့်မယ်ဆိုတော့ကျွန်တော်တို့ဘက်ကဒီဥစ္စာကိုကျွန်တော်တို့ပြည်သူတွေလိုရတဲ့တကယ်ကိုပြည်သူတွေရဲ့အခက်အခဲကိုတကယ်နားထောင်မဲ့နိုင်ငံတမန်ကောင်းတမန်ရွေးချယ်ဖို့ဆိုရင် NLD အနေနဲ့ဒီတိုင်းသားနိုင်ငံပါတီနဲ့မဟာမိတ်ကိုပြုဖို့ပြုရပါလိမ့်မယ်စကားကိုဘယ်တိုင်းသားတိကျွန်တော်ရှော့ပေါ်ရဘယ်တိုင်းသားတွေဘယ်မှာပြန်ရမယ်ဆိုတဲ့အစားကိုဒီဂရိပြုချက်တွေရှိထားဖို့လိုပါတယ်ပြင်ဆင်ထားဖို့လိုပါတယ်အဲ့လိုမှမဟုတ်ဘူးဆိုရင်တော့အာကျွန်တော်ကြံခဲ့ပါလိမ့်မယ်ဗျဟု
တ်ကဲ့ကျေးဇူးများရှင်ပါခင်ဗျာပါဝင်ခဲ့ပါလို့
VOA American တန်ရဲ့ Direct Line အစီအစဉ်ကိုအင်ကာနဲ့စနေညပိုင်းအစီအစဉ်တွေမှာတပတ်ကိုနှစ်ကြိမ်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။ Direct Line ဆွေးနွေးခန်းအစီအစဉ်မှာပါဝင်ဆွေးနွေးလို့ရင်တော့ဖုန်းနံပါတ် 0239-382-999 လေးဖြစ်စေ email လိပ်စာ burmese@voanews.com ဖြစ်စေဆက်သွယ်နိုင်ကြပါတယ်ရှင်။ပါဝင်ဆွေးနွေးဖို့လည်းဖိတ်ခေါ်ပါတယ်ရှင်။VOA ကနေထုတ်လွှင့်ပေးနေတဲ့နေစဉ် TV ဒင်းလွှာအစီအစဉ်တွေကိုညနေပိုင်း9နာရီမှာ Asia Set 7ကနေ Direct Panyu ကြည့်ရှုနိုင်ကြပါရရှင်။ဒါရမက Direct ထုတ်ပြန်ချက်နဲ့တပြေးညီ VOA ရဲ့ Internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာကြည့်ရှုနိုင်ကြသလို VOA ရဲ့ YouTube Twitter နဲ့ Facebook တို့ကနေလည်းကြည့်ရှုနိုင်ကြပါရရှင်။ VOA American အတန်ကအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါရရှင်။
အမေရိကန်ဆိုးရွားရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါရမယ်ခင်ဗျာ
။ဒီဘက်မှာလူအခွင့်ရေးခြေနေတွေတိုးတက်လာစေဖို့ရာအမေရိကန်ပြည်ထောင်စုကရေရှည်တန်ဋိဌာန်ချမှတ်ထားပါတယ်။ဒီဘက်မှာတင်းမာမှုတွေရော့ကျနိုင်အောင်အထောက်အကူဖြစ်စေမယ့်တခုတည်းသောနည်းလမ်းကတော့တရုတ်ဆိုးရွားအနေနဲ့ဖုံးတော်ကြီးဒလိုင်းလာမဒါမှမဟုတ်သူ့ကိုယ်စားလှယ်တွေနဲ့ကြိုတင်သတ်မှတ်ချက်တွေမထားဘဲစိတ်ဆက်ညှိနှိုင်းဆွေးနွေးမှုတွေပြန်ဆဖို့ပဲဖြစ်တဲ့အကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနရဲ့လုံခြုံရေးဒီမိုကရေစီနဲ့လူ့အခွင့်အရေးဆိုင်ရာလက်ထောက်နိုင်ငံခြားရေးဝန်ကြီးဆာရာဆေဝော့ကပြောဆိုခဲ့ပါတယ်။တိဘက်ဒေသကိုလွတ်လပ်ရေးရဖို့ချိုးဖန်းနေတာမဟုတ်ဘဲတရုတ်နိုင်ငံထဲမှာပဲစစ်မှန်တဲ့ကိုယ်ပိုင်အုပ်ချုပ်ခွင့်နဲ့တိဘက်လူမျိုးတွေရဲ့ယဉ်ကျေးမှုအမွေအနှစ်တွေကိုထိမ့်သိမ်းစောင့်ရှောက်နိုင်မယ့်အာမခံချက်မျိုးကိုသာတရုတ်အစိုးရစီကရနိုင်ဖို့လိုလားနေတာဖြစ်တဲ့အကြောင်းလဲဖုန်းတော်ကြီးဒလိုင်းလာမားကထပ်တလဲလဲပြောဆိုနေပါဗျ။တချိန်တည်းမှာပဲတိဘက်ရဲ့အခြေခံလူ့အခွင့်အရေးပေါ်တရုတ်အစိုးရရဲ့လေးစားအတိအမှတ်ပြုမှုကလည်းအားနည်းနေစေပဲဖြစ်ပါတယ်။တရုတ်ပြည်တွင်းကတိဘက်လူမျိုးတွေရဲ့လွတ်လပ်စွာပြောဆိုခွင့်၊ကိုယ်ကွယ်ယုံကြည်ခွင့်၊အသင်ပင်ဖွဲ့စည်းခွင့်၊စုဝေးခွင့်နဲ့လှုပ်ရှားခွင့်တွေအပါအဝင်လူမှုအခွင့်အရေးတွေကိုကန့်သတ်မှုတွေနဲ့တိဘက်ရဲ့ထူးခြားတဲ့ဘာသာရေးယဉ်ကျေးမှုနဲ့ဘာသာစကားဆိုင်ရာအမွေအနှစ်တွေကိုတရုတ်အစိုးရကအပြင်းထန်ဖိနှိပ်မှုတွေရှိခဲ့တယ်လို့လည်းအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနရဲ့2014ခုနှစ်အတွက်လူ့ခွင့်ရေးအစီအခံစာမှာဖော်ပြခဲ့ပါတယ်။ဒီအခြေအနေတွေကိုတိုးတက်အောင်လှုပ်ဆောင်ဖို့တရုတ်အစိုးရကိုတိုက်တွန်းရင်းယုံကြည်ရာဘာသာကိုငြိမ်းချမ်းစွာကိုးကွယ်နေသူတွေကိုယ်မြင်သဘောထားတွေကိုထုတ်ဖော်နေသူတွေဒါမှမဟုတ်တရားမျှတမှုရှာဖွေသူတွေအပေါ်ကြက ချင်းချောင်းနှောက်ရတာဖန်စီတာနဲ့တခြားနီလန်းတွေနဲ့ဖိနှိပ်နေတာတွေကိုလည်းတရုတ်ဆိုရအနေနဲ့အဆုံးသတ်ဖို့လက်ထောက်နိုင်ငံသားရေးဝန်ကြီးဆီဝေါ်ကတောင်းဆိုခဲ့ပါတယ်။ယုံကြည်ချက်ကြောင့်ချင်းကြနေသူတွေကိုလည်းပြန်လွှတ်ပေးဖို့နဲ့အခုအခါထောင်ဒဏ်6နှစ်ပြစ်ဒဏ်ကြာခံပြီးသွားပြီဖြစ်တဲ့ရုပ်ရှင်ဒါရိုက်တာဒွန်ဒပ်ဝမ်ချန်ကိုလည်းပြန်လွှတ်ပေးပြီးတော့မိသားစုနဲ့ပြန်လည်ပေါင်းစည်းခွင့်ပြုဖို့ကိုလည်းအမေရိကန်ပြည်ထောင်စုကတောင်းဆိုပါတယ်လို့ဝန်ကြီးဆီဝေါ်ကပြောကြားခဲ့ပါတယ်။လူဝင်စားလို့သိကြတဲ့တိဘက်ဗုဒ္ဓဘာသာဝင်တွေရဲ့အခြေခံယုံကြည်သက်ဝင်မှုအပေါ်တရုတ်အစိုးရကဝင်ရောက်ဆွတ်ဖက်မှုတွေပုံများလာတာကိုလည်းအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနရဲ့နှစ်စဉ်ထုတ်ပြန်တဲ့နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်အစီရင်ခံစာမှာမိမောင်းထုတ်ပြခဲ့ပါတယ်။နိုင်ငံတကာကအသိမှတ်ပြုလက်ခံထားတဲ့ဘာသာရေးလွတ်လပ်ခွင့်အခြေခံတွေကိုလေးစားကြောင်းပြသဖို့အတွက်နောက်ထပ်ဒလိုင်းလားမားတစ်ပါးကိုရွေးချယ်ရမှာလက်ရှိဖုန်းတော်ကြီးသာမကတိဘက်ဗုဒ္ဓဘာသာခေါင်းဆောင်တွေတိဘက်လူမျိုးတွေကိုလည်းဆက်လက်ကာကွယ်စောင့်ရှောက်မှုပေးဖို့လိုအပ်ပါတယ်။တိဘက်ဒေသရဲ့သဘာဝအလှနဲ့ထူးခြားတဲ့ယဉ်ကျေးမှုကိုလက်တွေ့ကြကြထိတွေ့ခန်းစားခွင့်မရနိုင်ပဲဖြစ်နေရတဲ့အပေါ်မှာလည်းအမေရိကန်ပြည်ထောင်စုကစိုးရိမ်နေစေဖြစ်ပါတယ်။ကမ္ဘာလက်ခီးသွားတွေသတင်းတောက်တွေနဲ့နိုင်ငံခြားတန်တမန်တွေဟာလေတိဘက်ဒေသစီလက်ပတ်မယ်ဆိုရင်ကြီးမားတဲ့အခက်အခဲတွေနဲ့ရင်ဆိုင်နေကြရဆဲပါအမေရိကန်ပြည်ထောင်စုအနေနဲ့ကတော့တိဘက်ဒေသကိုတန်တမန်တွေနဲ့ကောင်စစ်ဝင်တွေပုံမိုထိတွေ့ခွင့်ရဖို့တရုတ်ဆိုရကိုဆက်လက်ဖိအားပေးတိုက်တွန်းနေပါတယ်ဘုန်းတော်ကြီးဒလိုင်းလာမားနဲ့တရုတ်အာဏာပိုင်တွေကြားဆက်ဆက်ညှိနှိုင်းဆွေးနွေးမှုတွေပြန်ဆဖို့အတွက်လည်းအမေရိကန်ပြည်ထောင်စုကဆက်လက်တွန်းအားပေးသွားမှာဖြစ်ပြီးတိဘက်လူမျိုးတွေရဲ့အခွင့်အရေးကိုလေးစားဖို့တမှုထူးခြားတဲ့လူမျိုးဘာသာစကားနဲ့ယဉ်ကျေးမှုတွေကိုကာကွယ်စောင့်ရှောက်ဖို့ကိုလည်းတရုတ်ဆိုရကိုအမေရိကန်ပြည်ထောင်စုကဆက်လက်တောင်းဆိုသွားမှာလည်းဖြစ်ကြောင်းပါရှင
်။အမေရိကန်ဆိုရရဲ့သဘောထားအမြင်အာဖို့ကိုတင်ပြလို့ပြီးပါပြီ
။အခုထုတ်လွှင့်ခဲ့ရတော့အမေရိကန်ဆိုရရဲ့သဘောထားအမြင်သာဖြစ်ပြီး VOA ရဲ့အာဘော်မဟုတ်ကြောင်းသိစေအပ်ပါတယ်။ VOA American တန်ကပုတ်ထူးနေ့မနက်ပိုင်းအတန်လွင့်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ရှင်။ VOA ကိုအင်တာနက်ကနေပြီးဝေဖန်အကြံပေးစာတွေပေးပို့လို့ရတယ်။သောတာရှင်တွေနားဆင်လို့ရတဲ့သတင်းချင်းတွေတောင်းယူလို့ရတဲ့ဆိုရင် VOA email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်ရှင်။အခုတော့ကြန့်ရှိနေတဲ့အချိန်မှာနောက်ဆုံးရသတင်းအကျဉ်းချုပ်ကိုဦးစံမိုးရေကကြေညာပေးမှာပါရှင
်။အမေရိကန်သမ္မတဘရက်အိုဘားမားဟာအာဖရိကတိုက်ရဲ့ဖွံ့ဖြိုးတိုးတက်လာမှုအပေါ်ချီးကျူးကြောင်းမင်ကွန်းပြောဆိုပြီးတဲ့နောက်သူ့ရဲ့အာဖရိကတိုက်အလဲပတ်ခီးစဉ်ကိုအင်္ဂါနေ့မှာအဆုံးသတ်လိုက်ပါတယ်။မစ္စတာအိုဘားမားဟာအီသီယိုးပီးယားနိုင်ငံမှာတည်ရှိတဲ့အာဖရိကသမ္မတဌာနချုပ်ကိုတာဝန်ထမ်းဆောင်စေအမေရိကန်သမ္မတတဦးအနေနဲ့ပထမဦးဆုံးတွားရောက်လဲပတ်ခဲ့ပြီးတဲ့နောက်အခုဆိုလို့ရှိရင်ဝါရှင်တန်ဒီစီမြို့တော်ကိုပြန်လည်ထွက်ခွာလာနေပြီလို့သိရပါတယ်။ကတ်တဘုံတွေကိုချေမှုန်းဖို့အတွက်လေကြောင်းတိုက်ခိုက်မှုအစ်တတွေကိုအင်္ဂါနေ့မှာစတင်လိုက်တယ်လို့တူရကီစစ်တပ်ကပြောပါတယ်။တရားမဝင်ကြေညာထားတဲ့ PKK ကတ်အလုသမားပါတီတွေရဲ့တူရကီအရှိတောင်ပိုင်းမှာရှိတဲ့စခန်းတွေကို F-16 ဂျက်တိုက်လေယာဉ်နှစ်ဆင်းကနေတိုက်ခိုက်ခဲ့ပါတယ်။မြန်မာလူ့ရေးစင် U-16 အသင်းဟာ2015 ASEAN U-16 Championship ပြိုင်ပွဲဖွင့်ပွဲအဖြစ်ဇူလိုင်လ28ရက်နေ့စင်ကာပူ U-16 အသင်းနဲ့ကမ်ဘောဒီးယားနိုင်ငံဖနမ်ပင်မြို့တော်အိုလံပစ်အားကစားဝန်ကြီးမှရှင်ပြိုင်ကစားခဲ့ရမှာ3-2နဲ့အနိုင်ရရှိသွားပါတယ်။ပွဲစဉ်ရဲ့ပထမပိုင်းဒီပိုင်းလုံးနီးပါးမြန်မာအသင်းကဖိကစားခဲ့ပြီးတော့12မိနစ်မှာနံပါတ်10ဟိန်းထက်အောင်ကတွင်းပထမဦးဆုံးဘူဇော်ကိုကိုတွင်းယူခဲ့ပါတယ်။စင်ကာပူအသင်းကပြန်လည်ထိုးဖောက်ပြီးတော့34မိနစ်မှာချေပါကွန်းတွင်းခဲ့ပါတယ်။မြန်မာအသင်းအတွက်ဒုတိယကိုကို39မိနစ်မှာနံပါတ်12ဝင်းနိုင်ထွန်းကခေါင်းတိုက်ပြီးတော့တွင်းယူခဲ့တာပါ။ဒုတိယပိုင်း62မိနစ်မှာနံပါတ်17ထက်ဖြိုးဝေကတတိယကိုကိုထပ်ပြီးတော့တွင်းယူခဲ့ပါတယ်။မြန်မာ U16 အသင်းဟာလာမယ့်ဩဂုတ်လ10ရက်နေ့ဖိလစ်ပိုင် U16 အသင်းနဲ့အုတ်စုခဒုတိယမြောက်ပြိုင်ပွဲဖြစ်ကစားကြမှာဖြစ်ပါတယ်။နိုင်ငံတကာပါဝင်တဲ့ဆုံးဖြတ်ချက်ရရှိထားပြီးသားအီရန်နိုင်ငံနဲ့သဘောတူညီချက်ကိုအမေရိကန်ပြည်ထောင်စုကပယ်ချမယ်ဆိုရင်အီရန်ရဲ့နျူကလ িয়ার လက်နက်ပြုလုပ်မှုကြိုးပမ်းမှုကိုဟန်တာထိန်းချုပ်နိုင်တော့မှာမဟုတ်ဘူးလို့အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကပြောဆိုလိုက်ပါတယ်
။နောက်ဆုံးရထားတဲ့သတင်းအကျဉ်းချုပ်ကိုဦးစံမိုးဝေကကြေညာသွားတာပါ။ဒီမနက်အစီအစဉ်ထုတ်လုပ်ရေးမှုကကုန်ညံဝင်းအောင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ဇာဟာရာအပူစိတ်ဖြစ်ပါတယ်။ကျမနန်လဖိုင်ပါ။တော်ရရှိများနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။ VOA ကိုနားဆင်တဲ့အတွက်လည်းအထူးကျေးဇူးတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington.